Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American တရဲ့2022ခုနှစ်မေလ22ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32နဲ့58တို့အပြင်လိုင်းလက်မီတာ190ကလည်းတရိုက်နားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညစီတင်မှုကကျွန်တော်ဝင်းမင်ပါဒီညထိတ်တဲရောက်သတင်းတွေတဲမှာတော့ Ranger ဒုက္ခသည်တွေအတွက် EU ယူရိုငွေ22သန်းထက်ကူညီပေးလိုက်ပါပြီ American နဲ့ Tang Korea သမ္မတတို့ကတော့အာရှဒေသအတွင်းချိန်ချောက်မှုတွေအတွက်စီးရီးပူးပေါင်းမှုတိုးမြင့်မှုရှိနေပါတယ် Ukraine ရဲ့ Mariupol မြို့ကိုရုရှားကသိမ်းပိုက်လိုက်ပြီလို့လုံးဝထိန်းချုပ်လိုက်ပြီလို့ကြေညာလိုက်ပါတယ် APEC စီဝေးတဲ့ရုရှားမိကွန်းပြောချိန် American နဲ့နိုင်ငံတချို့ကဆန္ဒပြထွက်ခွာသွားခဲ့ပါတယ်ဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းဆောင်ပါတစ်ခုထဲမှာဆိုရင်ဆေယနာသိမ်းပြီးမကွေးတိုင်းဒေသကရွာတွေမှာစစ်တပ်ရဲ့ပြင်းထန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဆက်ဖြစ်နေပါတယ်။ပိုခံစားနေရတဲ့အမျိုးသမီးတွေအတွက်လည်းစစ်ပေးဆောင်တောင်းကနန်းတွေချီရှိလာတဲ့အထက်ကအမျိုးသမီးတူက
လူတို့ကတော့ဒီတိုင်းလူလို့တွေးလို့မရတဲ့အတွက်လူမဆန်တဲ့အလုပ်တွေကတော့လုပ်မှာပဲ။ဒါကိုကဆယ်ဆယ်ဘယ်သူပဲဖြစ်နေငယ်အမျိုးသမီးတိုင်းလူအောင်ပြီးဖို့ပဲပေါ့။
အခုလိုသတင်းလွှာအပီမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုအတန်လူခွင့်ရေးအစီအစဉ်နောက်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာနောက်တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်စီးစီးချက်တွေကိုဇက်တိုက်နှဆင်ကြည့်ရှုရမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုရနိုင်တို့ပြောပြပေးပါဦးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအတွက်လူသားချင်းစာနာကူညီမှုနောက်ထပ်ယူရိုငွေ22တန်းကိုဥရောပကော်မရှင်ကနေပြီးတော့ထုတ်ပေးလိုက်တယ်လို့ EU ဥရောပသမ္မတကထုတ်ပြန်ပါတယ်။ဒီအကူအညီငွေတွေဟာဒုက္ခသည်တွေရဲ့စားသောက်နေထိုင်မှု၊ကျန်းမာရေးဆောက်ရှောက်မှု၊အကာအကွယ်ပေးမှုစတဲ့လိုအပ်ချက်တွေအတွက်အသုံးပြုမှာဖြစ်တယ်လို့ဖော်ပြပါတယ်။ရိုဟင်ဂျာဒုက္ခသည်အကြက်တဲဟာမမျှော်မှန်းနိုင်တဲ့အခြေအနေအထိရောက်ရှိလာပြီးတော့ဒီအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရာနိုင်ငံတကာရဲ့ဝိုင်းဝန်းစုစည်းမှုအရေးကြီးတယ်လို့ဥရောပသမဂ္ဂရဲ့အချက်အလက်များကင်တွယ်ဖြည့်ရှင်းရေးဆိုင်ရာကော်မရှင်နာမင်းကြီးဂျန်နက်စ်လီနက်စ်ကပြောပါတယ်အခုအကူအညီနဲ့ပါဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လူသားချင်းစာနာမှုနဲ့ဘေးအန္တရာယ်ကာကွယ်ပြင်ဆင်ရေး EU အကူအညီငွေတွေဟာယူရို40တန်းကျော်သွားပြီဖြစ်ပါတယ်မြန်မာနိုင်ငံအတွက်ဆိုရင်တော့စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေအတွက် EU ကနေပြီးတော့တုံ့ပြန်အကူအညီပေးခဲ့တာယူရို28တန်းရှိသွားပြီလို့ EU ရဲ့ထုတ်ပြန်ချက်မှာပါပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းလူမျိုးရေးသွန်ဆောင်တဲ့ပြည်ပခါတွေကြောင့်လူနည်းစုရိုဟင်ဂျာမွတ်စလင်9000ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာလက်ရှိခိုလုံနေရပါတယ်။အဲ့ဒီထက်က3000နီးပါးကိုတော့ပစန်ချာကျွန်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကရွှေ့ပြောင်းနေရချပီးခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံအတွင်းပြန်လည်စီစစ်လက်ခံနေရချထားပြီးဖို့သဘောတူပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာစုရဲ့အုံနှုံးကိုတော့လက်မခံပါဘူး။ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်တွေအတွင်းအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်လည်းဒုက္ခသည်တွေပြန်လည်နေရာချထားရေးဟာကြံ့ကြာနေခဲ့ရပါတယ်။ဒေသအတွင်းမြောက်ကိုရီးယားနိုင်ငံရဲ့စီးချင်းချောက်မှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်နှစ်ဦးဟာနှစ်နိုင်ငံကြားစီးအရာမြင့်တင်ဆောင်ဖို့အပြန်အလှန်ကြေညာခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ချင်းချောက်မှုတွေပါဝင်ဒေသအတွင်းလူညွန်ရေးစင်ခေါ်ချက်တွေကိုနီနီကက်ကက်ပူးတွဲရင်ဆိုင်ဖြစ်ရှင်းသွားဖို့တမရယွန်းနဲ့သဘောတူခဲ့ကြတယ်လို့တမရနှစ်ဦးအစည်းအဝေးပြီးအမေရိကန်တမရဂျိုးဘိုင်တန်ကပြောဆိုပါတယ်။ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကိမဲ့ဇုံဖြစ်အပြီးပြတ်ဆောင်ရွက်နိုင်ရေးနဲ့စွန့်ရည်အဖြစ်ကာကွယ်နိုင်မှုကိစ္စရပ်တွေအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မယ်လို့ဆိုးလ်မြို့တော်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါရတယ်။တောင်ကိုရီးယားနိုင်ငံကာကွယ်ကိစ္စရပ်တွေအတွက်အမေရိကန်ဘက်ကအခိုင်အမာတန်တိတ်ထန်ချတာရဲဆိုတာကိုသမ္မတဂျိုးဘိုင်ဒန်ကထပ်လောင်းတည်ပြပြောဆိုခဲ့တယ်လို့လည်းတောင်ကိုရီးယားသမ္မတယွန်းကစကားပြန်ကားတစ်ဆင့်ပြောဆိုပါရတယ်။စွန့်ရည်အပြစ်ကာကွယ်မှုဆိုတဲ့အသုံးအနှုန်းမျိုးကိုအမေရိကန်ကသုံးတဲ့အခါမှာနျူကလ িয়ার ဒုံးကျည်တမရိုးကျလက်နက်စတာအားလုံးပါတဲ့စီးစွန့်ရည်အပြစ်နဲ့မဟာမိတ်တွေကိုကာကွယ်ပေးဖို့ဆုလိုပါတယ်။နှစ်ဖက်ပူးတွဲထုတ်ပြန်ချက်ထဲမှာလည်းနှစ်နိုင်ငံစီးပူးတွဲလေ့ကျင့်မှုတွေနဲ့သင်တန်းတွေကိုကိုရီးယားကျွန်းဆွယ်တဝိုက်တိုးမြှင့်လှုပ်ဆောင်မှုဆိုတာပါပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ6ရက်ကြာအာရှခီးစဉ်ဖြစ်တဲ့ပထမဆုံးရက်မှာတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုရောက်ရှိပြီးတော့မကြာခင်ကပဲသမ္မတဖြစ်တဲ့ကျန်းသက်စာဆုခဲ့သူတောင်ကိုရီးယားသမ္မတယွန်းဆောက်ယိုးနဲ့တွေ့ဆုံတာပါ။ဒီခေတ်စဉ်အတွက်မှာအမေရိကန်တောင်ကိုရီးယားမဟာမိတ်ဆက်ဆံမှုကိုအလေးပေးဆွေးနွေးသွားဖို့ရှိတယ်လို့ပဲအာရှဒေသအတွင်းစီးပွားရေးအရာဆက်ဆံမှုတွေတိုးမြှင့်ဖို့လည်းပါပါလိမ့်မယ်။သ တမရဂျူပိုက်တဲ့ဟာဆူမျိုးရော်နဲ့55ကီလိုမီတာဝေးတဲ့အမေရိကန်လီဒတ်အခြေဆိုင်စခန်းကိုတောက်ကြနေကဆက်ရရောက်ပြီးခြင်းပဲအဲ့ဒီနားမှာရှိတဲ့ဒီကဘာပေါ်မှာလက်ကူးပစ္စည်းတွေရေတွက်အများဆုံးထုတ်လုပ်ပြီးနေတဲ့ Samsung စိတ်ဝင်ကိုတွားရောက်ပါတယ်။တမရဂျူပိုက်တဲ့ဟာအခုတောင်ကိုရီးယားခီးစဉ်ပြီးရင်တော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပူးကိုသိမ်းယူလိုက်နိုင်ပြီလို့ရုရှားကကြေညာပါတယ်။မာရီယိုပူးမြို့ကတပ်မတိစစ်ဝင်တစ်ခုကနေကြံ့ကြံ့ခိုင်ခုခံနေတဲ့ယူကရိန်းစစ်သားတွေလက်နက်ချပြီးတဲ့နောက်မာရီယိုပူးတမြို့လုံးကိုသိမ်းနိုင်ပြီလို့ရုရှားကကြေညာသွားပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မာရီယိုပူးမြို့နဲ့အဲဒီကတပ်မတိစစ်ဝင်တွေကိုယူကရိန်းတို့လုံးဝလက်လွတ်လိုက်ရပြီလို့ကာကွယ်ရေးဝန်ကြီးကနေပြီးတော့သမ္မတပူတင်ကိုပြောဆိုခဲ့တယ်လို့ပါရှိပါတယ်။မာရီယိုပူးကိုရုရှားတို့သိမ်းယူဖို့အတွက်3လနီးပါးကြာလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်အခုဒီယူကရိန်းစစ်မှာဒီမျိုးဟာအတော်လေးအထင်ကြီးဖြစ်နေပါတယ်။မြို့နေရာတော်များများဟာလည်းအပြူပြက်ပုံကြီးဖြစ်နေပြီးတော့ဒေသခံ 2,000 ကျော်သေဆုံးမယ်လို့ယူဆရပါတယ်။မြို့ရဲ့တပ်မတိစစ်အုပ်မှာခြေကုပ်ယူထားတဲ့ယူကရိန်းတပ်တွေဟာရုရှားတပ်တွေကိုရက်သတင်းပတ်အတော်ကြာအောင်ပြင်းထန်ထန်နဲ့ခုခံနေခဲ့ကြတာပါ။ရုရှားကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့ယူကရိန်းစစ်သား 2,000 နီးပါးလက်နက်ချခဲ့တယ်လို့ဆိုပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မှာလုပ်နေတဲ့အာရှပစိဖိတ်ဒေသကုလသမဂ္ဂဝန်ကြီးများအစည်းအဝေးကနေပြီးတော့အမေရိကန်နဲ့နိုင်ငံတော်များများကုစလေတွေထွက်ခွာသွားကြပါတယ်။ကနေဒါ၊နယူးဇီလန်၊ဂျပန်၊ဩစတြေးလျတို့နဲ့အတူအမေရိကန်ပြောင်စုကုစလေတွေဟာ APEC အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်မှုအဖွဲ့အစည်းအဝေးခန်းကနေပြီးတော့စလီနစ်ကနေပြီးတော့တပိတ်မောက်ထွက်ခွာသွားကြတာဖြစ်တယ်လို့ထိုင်းအရာရှိနှစ်ဦးနဲ့တနမန်နှစ်ဦးကိုရိုက်တာသတင်းဌာနကကူးကားပြီးတော့ပြောပါတယ်။အစည်းအဝေးကျင်းပရာဖွင့်ပွဲမိကုံးမှာရုရှားကုစလေတယောက်မိကုံးပြောတဲ့ချိန်မှာအခုလိုအစည်းအဝေးခန်းကနေပြီးတော့ထွက်သွားကြတာလို့သိရပါတယ်။အခုကျင်းပတဲ့ APEC အစည်းအဝေးဟာကိုဗစ်ကာလအလွန်ကုန်သွယ်ရေးနဲ့ယင်းနှိမ့်နိုင်မှုကိစ္စရပ်တွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ကိုဗစ်ကာယောဂါအကန့်အသတ်တွေပြန်လည်ဖြေလျှော့ခဲ့ပြီးတဲ့နောက် APEC ကုန်သွယ်ရေးဝန်ကြီးတွေ၃နှစ်အတွင်းမှာဒါပထမဆုံးကျင့်ပြုဆောင်မှုလည်းဖြစ်ပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်လိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်အရှေ့တရုတ်ပင်လယ်ပြင်ထဲကရေပိုင်နဲ့ညင်ပေါ်နေတဲ့နေရာမှာတရုတ်နိုင်ငံဘက်ကရေနံနဲ့တန်းငွေတူးဖော်ရေးစင်တွေဆောက်လုပ်တာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကတရုတ်နိုင်ငံကိုကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံဟာအဲ့ဒီမှာရေနံနဲ့တန်းငွေတူးတဲ့စင်တွေကိုတိစောက်ဖို့အတွက်ကြိုးပမ်းနေတာတွေကိုတွေ့ရှိပြီးတဲ့နောက်ဂျပန်ဘက်ကတရားဝင်ကန့်ကွက်လိုက်တာဖြစ်ပါတယ်။တရုတ်ဆိုရဟာနိုင်ငံထူးစီးပွားရေးဇုံမှာဆောက်လုပ်ရေးလုပ်ငန်းတွေကိုလုတ်ကင်နေကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့တောက်ကြာနေ့ကအတည်ပြုပြောကြားလိုက်ပြီးတော့တရုတ်တန်ရုံကိုတရားဝင်ကန့်ကွက်စာပေးပို့ထားတယ်လို့ပြောပါတယ်။အရှေ့တရုတ်ပင်လယ်ပြင်ထဲမှာရှိတဲ့အရင်းမြစ်တွေကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီး2008ခုနှစ်ကနိုင်ငံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့အတွက်ဆွေးနွေးမှုတွေကိုအမြန်ဆုံးစတင်ဖို့အပြင်းထန်တိုက်တွန်းကြောင်းဂျပန်နိုင်ငံကပြောပါတယ်ဒီသဘောတူညီချက်အရဂျပန်နိုင်ငံနဲ့တရုတ်နိုင်ငံတို့ဟာအဲ့ဒီအငင်းပွားစရာရေပိုင်းနဲ့အတွင်းမှာရှိတဲ့ပင်လယ်ရေအောက်ရေနံနဲ့ဇန်ငွေတည်ရန်ဇာတာတွေကိုပူးတွဲထုတ်ယူဖို့သဘောတူခဲ့ကြပြီးတော့နိုင်ငံတကာနိုင်ငံချင်းစီကတည်ဆန့်ထုတ်ယူတာကိုတားမြစ်ကန့်သတ်ထားတာဖြစ်ပါတယ်ဒါပေမဲ့ဒီသဘောတူညီချက်ကိုဘယ်လိုအကောင်အထည်ဖော်ဆောင်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေကိုတော့2010မှာရပ်ဆိုင်းထားတာပါတရုတ်နိုင်ငံဘက်ကအခုလိုအဲ့ဒီနေရာမှာတစ်ဖက်သက်လှုပ်တာနဲ့ပတ်သက်ပြီးတော့အလွန်မဲ့စိတ်မကောင်းဖြစ်မိတယ်လို့လည်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာဩစတြေးလျနိုင်ငံမှာဒီနေ့ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲမှာတော့အတိုက်ခံလေးဘာပါတီကအနိုင်ရသွားတယ်လို့ဩစတြေးလျသတင်းတွေကဖော်ပြနေကြပါတယ်အတိုက်ခံလေဘာပါတီကလက်ရှိဝန်ကြီးချုပ်စကော့မော်ရစန်ရဲ့ conservative ညွန်ပေါင်းအစိုးရကိုအနိုင်ရသွားတယ်လို့ဩစတြေးလျနိုင်ငံရဲ့ ABC ရုပ်သံသတင်းဌာနကလည်းခန့်မှန်းထားပါတယ်။ဒါကြောင့်အတိုက်ခံလေဘာပါတီအနေနဲ့ဩစတြေးလျနိုင်ငံရဲ့လာမယ့်အစိုးရဖွဲ့ကိုဖွဲ့ခွင့်ရမှာဖြစ်ပြီးတော့လေဘာပါတီခေါင်းဆောင် Anthony Albanese လည်းဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မယ်လို့ဖော်ပြနေကြပါတယ်။ဩစတြေးလျနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပခဲ့တာဖြစ်ပြီးတော့အခုဆိုရင်နိုင်ငံတော်ဝန်ကမဲယုံတွေကိုပိတ်ပြီးတော့မဲတွေကိုလည်းစတင်ရည်တွက်နေတာမှလည်းလေဘာပါတီကရှေ့ကဥဆောင်နေတယ်လို့ဩစတြေးလျဘက်ကသတင်းတွေကဖော်ပြနေပါတယ်။ဩစတြေးလျနိုင်ငံအောက်လွှတ်တော်မှာပါလီမန်အမတ်နေရာ152နေရာရှိပြီးတော့အဲ့ဒီက124နေရာကတော့နိုင်ငံအရှေ့ဘက်ခြမ်းက New South Wales, Victoria, Queensland, Tasmania ပြည်နယ်တွေနဲ့ဩစတြေးလျနိုင်ငံမြို့တော်နယ်မြေဒေသတွေကဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေကို32ကြိမ်ကျင်းပတာဖြစ်ပြီးတော့လက်ရှိဝန်ကြီးချုပ် Scott Morrison ရဲ့ Conservative ညွန်ပေါင်းအစိုးရဟာပြီးခဲ့တဲ့ရွေးကောက်ပွဲ3ကြိမ်ကိုအနိုင်ရပြီးတော့ဩစတြေးလျနိုင်ငံကို6နှစ်ကြာအုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ ဖင်လန်နိုင်ငံကိုသဘောအတန်းငွေတင်ပို့တာတွေကိုရုရှားနိုင်ငံဘက်ကဒီနေ့မှရဆိုင်းလိုက်ပါတယ်။ဖင်လန်နိုင်ငံကနေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့လျှောက်ထားတဲ့အပေါ်မှာရုရှားနိုင်ငံဘက်ကဒေါသထွက်ခဲ့တဲ့အပြင်ဖင်လန်နိုင်ငံဘက်ကရုရှားရဲ့တန်းငွေတင်ပို့နေတဲ့ Gazprom ကုမ္ပဏီကိုရူဘယ်ငွေနဲ့ပေးဖို့ညှဉ်းဆန်ခဲ့တာကြောင့်အခုလိုရဆိုင်းလိုက်တာဖြစ်ပါတယ်။ဖင်လန်နိုင်ငံရဲ့သဘောအတန်းငွေသုံးစွဲမှုပမာဏဟာတနိုင်ငံလုံးစွမ်းရည်သုံးစွဲမှုပမာဏရဲ့800ခိုင်နှုန်းရှိပြီးတော့အများစုကတော့ရုရှားနိုင်ငံကနေရတာဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ကရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်အနောက်နိုင်ငံတွေဘက်ကရုရှားရဲ့ဗဟိုဘဏ်ပေါ်မှာစီးပွားရေးတန်ခါပိတ်ဆို့မှုတွေကိုရှောင်လွှဲနိုင်ဖို့လုပ်တဲ့အနေနဲ့ရုရှားဆိုရဘက်ကဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပါအဝင်သူတို့ရဲ့မိတ်ဆွေနိုင်ငံမဟုတ်တဲ့နိုင်ငံတွေကတန်းငွေဝယ်ယူတဲ့သူတွေကိုယူရိုအစားရူဘယ်ငွေနဲ့ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဖင်လန်နိုင်ငံရဲ့အစိုးရပိုင်စွမ်းအင်ကုမ္ပဏီဖြစ်တဲ့ Gazprom ကုမ္ပဏီကတော့ပြီးခဲ့တဲ့အင်္ဂါနေ့ကအဲဒီတောင်းဆိုချက်ကိုလက်မခံဘဲပယ်ချလိုက်ပြီးတဲ့နောက်အခုလိုရပ်ဆိုင်းလိုက်တာပါ။ Gazprom ကုမ္ပဏီရဲ့သဘောတူစာချုပ်အရဖင်လန်နိုင်ငံကိုပေးနေတဲ့သဘောတန်းငွေပေးဖို့မှုတွေကိုဖျက်တောက်ခံလိုက်ရတယ်ဆိုပြီးတော့ Gazprom ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့32ကြိမ်မြောက်စီးကိအရှိတောင်အာရှအားကစားပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲမှာတော့ဖိလစ်ပိုင်ကမြန်မာကိုနိုင်ပြီးတော့တတိယရသွားပါတယ်။တတိယလူပွဲဖြစ်တဲ့မြန်မာအမျိုးသမီးအသင်းနဲ့ဖိလစ်ပိုင်အမျိုးသမီးအသင်းတို့ဒီနေ့ကနေကကစားကြတာမှာဖိလစ်ပိုင်အသင်းကမြန်မာကို2ဂိုးတကုနဲ့နိုင်ပြီးတော့တတိယကြီးစိတ်ရသွားပါတယ်။ဒီပွဲမှာမြန်မာအသင်းကဝင်းသိန်ကြီးထွန်းကပထမပိုင်း24မိနစ်မှာဖင်နယ်လီကနေဂိုးအရင်သွင်းခဲ့လို့မြန်မာအသင်းရှေ့ကနေဥဆောင်ပြီးတော့ပထမပိုင်းမှာတကူးကူးမရှိနဲ့နိုင်နေခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းပြန်ဆပြီးပွဲချိန်83မိနစ်နဲ့86မိနစ်တွေမှာဖိလစ်ပိုင်ဘက်က2ဂိုးပြန်သွင်းသွားခဲ့ပြီးတော့နောက်ဆုံးမှာတော့ဖိလစ်ပိုင်က2ဂိုးတကူနဲ့နိုင်သွားခဲ့လို့မြန်မာမျိုးသမီးအသင်းဟာတတိယကြီးတစိမ့်နဲ့လွဲချော်သွားခဲ့ပါတယ်။မနေ့ပြန်မှာတော့အမျိုးသားဘောလုံးဖိုင်နယ်ပွဲစဉ်ဖြစ်တဲ့အင်းရှင်ဗီယက်နမ်နဲ့ထိုင်းတို့ဘောလုံးကြမှာဖြစ်ပြီးတော့အင်ဒိုနီးရှားနဲ့မလေးရှားအသင်းတို့ကတော့တတိယနေရာလူကြမှာဖြစ်ပါတယ်ခင်ဗျာ
VO ရဲ့စနေညထိတဲ့ရောက်သတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါအခုတော့ Elon Musk နဲ့ Starlink ကိုဖက်စစ်လို့ရုရှားကဆဆွဲတာလုံးဝမဆိုင်တဲ့အကြောင်းမှာရုရှားကြီးကျော်စင်တဲ့ရင်ဆိုင်နေရတဲ့ Ukraine ကို Internet နဲ့ဖုန်းမပြတ်တောက်စေဖို့ချိတ်ဆက်ပေးတဲ့ Starlink ကိုရန်နဲ့ပိုင်ရှင် Elon Musk ဟာဖက်စစ် Ukraine တွေကိုထောက်ပံ့သူဖြစ်တယ်လို့ရုရှားကပြောနေပါတယ်ဒါဟုတ်မှန်ပါသလားအချက်လက်အခြေခံပြီးမှားမှန်အတည်ပြုပေးတဲ့ VO ရဲ့ Polygraph ပုံပြရုပ်သံမှာရှုစားနိုင်ပါတယ်ခင်ဗျာ
ကရေကျွေးတတိယအီလွန်မတ်ဆာယူကရိန်းကသူတို့အဆိုဖက်စစ်တပ်တွေကိုထောက်ပံ့နေတယ်လို့ရုရှားအာကသာစူးစမ်းမှုအဖွဲ့ကမေလ၈ရက်နေ့မှာဆွဆွဲပါတယ်စစ်ပွဲကာလယူကရိန်းရဲ့ဆက်သွယ်ရေးစွမ်းရည်ကိုထောက်ကူပေးတဲ့အီလွန်မတ်ရဲ့ Starlink ဆက်သွယ်ရေးကွန်ရက်ကိုဒမီထရာရာဂိုဇင်ကအပြစ်တင်နေတာပါရာဂိုဇင်ကElon Musk ဟာယူကရိန်းကဖက်စစ်တပ်ဖွဲ့ကိုစစ်ရေးဆက်သွယ်မှုပံ့ပိုးပြီးတော့ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။ဒါမဟုတ်ပါဘူး။ရုရှားကယူကရိန်းရဲ့အင်တာနက်နဲ့ဖုန်းကွန်ရက်ကိုကျောင်းဝင်နှောက်ယှက်နေချိန်မှာ Musk ရဲ့ Starlink ကြောင့်ယူကရိန်းကစေယုံတွေကျောင်းတွေမိသက်ဌာနတွေဆက်လက်ပတ်နိုင်တာပါ။ရုရှားကယူကရိန်းရဲ့ Fiber Optic Cable ဆက်သွယ်ရေးကို Crimea ဒေသကရုရှားဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီစီလမ်းလွှဲပေးခဲ့တာပါ။ဒါပေမဲ့ Starlink ကြောင့်စင်စာကြားဖြတ်မှုကိုယူကရိန်းရှောင်ရှားနိုင်ခဲ့ပါတယ်။Starlink ကယူကရိန်းအသက်ကယ်ဌာနတွေကိုကွန်ပျူတာတစ်တောင်ပို့ပေးခဲ့ပါတယ်။ Starlink ကယူကရိန်းစစ်သားတွေရုရှားတန်ကားတွေကို drone ရင်နဲ့ပစ်ခတ်နိုင်ရေးလုပ်ပေးခဲ့ပါတယ်။ Mariupol မြို့ Azov တဲ့တပ်မတိစစ်ရုံမှာပိတ်မိနေတဲ့စစ်သားတွေရဲသားတွေနဲ့အဆက်အသွယ်ရဖို့လုပ်ပေးပါတယ်။ Starlink ရဲ့ရုရှားဆက်သွယ်ကိရိယာတွေတုံးပြီးတော့ယူကရိန်းတပ်ဖွဲ့တွေလမ်းလွှဲနိုင်ခဲ့ပါတယ်။February 24ရက်ကျူးကျော်စစ်ဆင်ခြင်း Ukraine ဘန်တွေအစိုးရအင်တာနက်စာမျက်နှာတွေကိုရုရှားက online ကအကြီးကျယ်တိုက်ခိုက်တာပါရုရှားက cyber တိုက်ခိုက်မှုလုပ်တယ်ဆိုပြီးတော့ American နဲ့အနောက်နိုင်ငံတွေမေလ10ရက်နေ့မှာတရားဝင်ပြောပါတယ် Ukraine ကဖက်စစ်တွေကိုတိုက်နေတာပါဆိုတော့ရုရှားရဲ့ဝါဒဖြန့်ပြောဆိုမှုတွေဟာမဟုတ်မှန်ကြောင်းအကြေတဝင့်ပယ်ချနိုင်ခဲ့ပါတယ်
ဒီလိုမှမမသေးကြတာတွေကိုအချက်လက်တွေနဲ့အတည်ပြုသိကျင်နေဆိုရင်တော့ VO ရဲ့ Polygraph Web စာမျက်နှာ polygraph.info မှာသွားကြည့်နိုင်ပါတယ်။ဒီနေ့ပတ်စင်ကဏ္ဍတွေကဒီမိုကရေစီလူ့ခွင့်ရဲ့ခက်ပြိုင်ကဘာမတိုင်ခင်အခုတော့ဒုသန်အစည်းအဝေးမှာ ဒီတစ်ပတ်မှာတော့ပဋိပက္ခစစ်ပွဲတွေနဲ့မကွေးတိုင်းတဲ့ကျေးရွာဒေသခံတွေကြောက်လန့်ပြည်လွှာနှိပ်စက်ခံရတဲ့အကြောင်းပါ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝဲတဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မကွေးတိုင်းအတွင်းကရွာတွေကိုစစ်တပ်ကဝန်စီရဲ့အချိန်မှာကလေးအမေတယောက်ကိုအာမပီချင်းတပ်ပစ်ခဲ့ရလို့စွပ်စွဲခံထားရပါတယ်ပြည်ပခါတွေပြင်းထန်နေတဲ့အဲ့ဒီဒေသမှာဆိုရင်တကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေဟာစစ်ပွဲရဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်ဒီဆောင်မကိုဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ရဲ့အဖွဲ့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ဒါမှဖြစ်တဲ့အချိန်မှာအဲ့ဒီသူကသူပြည်ညော်ရတယ်ပြန်တော့ရောမပြန်ကဲတဲ့သဘောနေနေရတယ်ဆာဟိုတိုက်ပွဲထပ်ဖြစ်လိုက်တော့သူတို့ကအရက်ဒီရတာဘုံဓမ္မသားသမီးဆိုဘာမှနားမလဲတော့တာဆောင်ဖြစ်သွားတယ်ဆောင်ခံရတဲ့သဘောပါပဲ
မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းပေါ့မြုံနယ်ကတည်ဆုံးသူနဲ့နီးစပ်တဲ့အမည်မဖော်လိုတဲ့အင်းငယ်တောင်ရွာသားတို့ကပြောပြတာပါသူတို့ရမှာစစ်သားတွေနဲ့ပြူစောထီတွေပေါင်းပြီးမတ်လအစောပိုင်းကမရင်းကျင်လူတက်ခဲ့တဲ့အကြောင်းကိုပြန်ပြောပြနေတာပါမတ်လ9ရက်နေ့ကအင်ဂျီ30လောက်ရှိတဲ့မကွေးတိုင်းပေါ့မြုံနယ်ရဲ့အင်းငယ်တောင်ခြေရွာတွေကိုစစ်သားနဲ့ပြူစောထီတွေဝင်လာပြီးရွာသားတွေကိုဝင်ဖမ်းခဲ့ပါတယ်စစ်သားတွေကဒေသခံကာကွယ်ရေးအဖွဲ့ PDF တွေရှိတဲ့နေရာကိုပြောဖို့ရွာသားတွေကိုချင်းချောက်ပြောဆိုခဲ့တယ်လို့အမည်မဖော်လိုတဲ့ဒေသခံတဦးကပြောပါတယ်အဲ့ဒီနေ့တိုက်ပွဲမှာတော်လိုင်းရင်လူငယ်ရဲဘော်၄ယောက်အပါအဝင်ဒေသခံ၆ယောက်အသက်ခံခဲ့ရတယ်လို့မြမနောင်းကဖော်ပြထားပါတယ်အသက်ခံရသူတွေကိုမီးရှို့ခံထားရတဲ့အိမ်တစ်လုံးထဲမှာရွာသားတွေကရှာတွေ့ခဲ့တာပါအဲ့ဒီနေ့ကရွာသား30လောက်ကိုလည်းစစ်သားတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။တေဆုံးသူတွေထဲမှာအသက်40အရွယ်မအေးဝင်းနဲ့အသက်3နှစ်အရွယ်သမီးဖြစ်သူတို့ဟာရင်ဘတ်မှာထိုးသွင်းဒဏ်ရာနဲ့အသက်ခံခဲ့ရပါတယ်။မိခင်ဖြစ်သူကိုအဓမ္မပြုကျင့်ပြီးတတ်ဖြတ်သွားပြီးနောက်ကလင်းငယ်ကိုပါတတ်သွားတာဖြစ်တယ်လို့ရွာသားတွေကစွပ်စွဲပြောဆိုကြပါတယ်။ဆရာဝန်တူရဲ့ပြောပြချက်အရတေဆုံးသူဟာအဓမ္မပြုကျင့်ခံရပြီးမှတေဆုံးတာဖြစ်တယ်လို့မချက်ပြူပြောကြားထားပါတယ
်သူတို့လည်းအပြီးနာလေးတွေခုကောက်နေတဲ့အချိန်မှာဒါ sorry အင်အား30လောက်လို့ပြောတယ်အဲ့ရဝင်လာပြီးတော့မိတဲ့လူမိသားစုတစ်စုရှိတာပေါ့မိသွားတာဟမ်းမိသွားတာပေါ့ဟမ်းမိသွားတော့ဒါအဲ့တော့မိရဲ့ကောင်မမိသားစုတွေရဲ့ကောင်မလေးကပြောရတော့အဲ့လိုပဲဒီထွက်ပြေးနေတဲ့လူတွေပုံနေတဲ့လူတွေရောသားတွေကိုပြန်ခေါ်ပေးရမယ်မခေါ်ပေးရင်ပြစ်တော့မယ်ကိုမိဒီလာနဲ့ပြတ်တယ်ရောလည်းအဲ့လိုပဲမိနဲ့ရှုံမယ်လို့ပြောတော့ပြောပြီးကျွန်တော်တို့ပုံနေတဲ့နေရာတွေကိုလိုက်ခေါ်တာပေါ့အ
ဲ့ဒီလိုနဲ့ရွာကန်အချို့ဟာဖမ်းမိသွားကြပြီးတော့မဲဝင်းလို့မိသားစုဟာကန်ဆိုးစွာနဲ့အသက်ခံရတဲ့အထဲပါသွားခဲ့တာဖြစ်ပါတယ်သူမတို့တာမီတေဆုံးတဲ့နေမှာပဲသူမခင်မွန်းဖြစ်သူရဲ့မိဘနှစ်ပါးသူမဖြစ်သူနဲ့သမီးဖြစ်သူနောက်တစ်ယောက်လည်းအဖမ်းခံခဲ့ရတယ်လို့ဆိုပါတယ်မဲဝင်းမှာတာသမီ၃ယောက်ရှိပြီးတူးကသူမနဲ့အတူအသက်ခံရပြီးဦးကအဖမ်းခံရပါတယ်အဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးသူမအမျိုးသားကတော့အင်တာဗျူးဖြေဆိုဖို့ညှင်းဆန်ပါတယ်စီးပွားရေးကြက်တဲတာကြောင့်အင်းငယ်တောင်ကျွော်မှာအရွယ်ကောင်းသူတော်တော်များများဟာထိုင်းနဲ့မလေးရှားမှာအလုတ်သွားလုတ်ချပြီးနေအိမ်တွေကိုပတ်စံပြန်ပို့ပြီးကြံရှိသူတွေကပြန်ပို့တဲ့ပတ်စံနဲ့ရပ်တည်ကြပါတယ်ဒါကြောင့်အဲ့ဒီနေ့ကလည်းစစ်ကြောင်းဝင်လာချိန်မှာကျေးရွာအတွင်တကြီးရွယ်အိုတွေနဲ့အမျိုးသမီးတွေကလေးငယ်တွေပဲရှိနေခဲ့ပါတယ်မကွေးတိုင်းဟာမြန်မာနိုင်ငံရဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဆလေးကူထဲမှာဒုတိယအကြီးဆုံးတိုင်းတစ်ခုဖြစ်ပြီးအောက်မြန်မာပြည်ရဲ့ပြည်မြို့မြောက်ပိုင်းကနေအိန္ဒိယနယ်စပ်တင်သားရွာနာအထိကျယ်ပါတယ်မြေပြတ်နေရာကျယ်ဝန်းတာကြောင့်တောင်သူလယ်သမားတွေများပြားပြီးစပါးပဲနဲ့ပဲမျိုးစုံဆေးရွက်ကြီးထန်းကျက်သွန်နဲ့အာလူးအပါအဝင်တောင်ရာသီးနှံတွေကိုစိုက်ပျိုးပါတယ်။ဒါပေမဲ့စစ်အာဏာသိမ်းလိုက်တဲ့မိနစ်တုန်းကစပြီးအာဏာသိမ်းတာကိုလက်နက်ကင်တော်လှန်ခဲ့တဲ့ဒေသတွေတဲကတခုဖြစ်လာခဲ့ပြီးစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒါကြောင့်တိုင်းတွင်း26မြို့နယ်တွေက10မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေလို့စစ်ဘေးရှောင်ရသူက9000ဝန်းကျင်ခန့်ရှိပါတယ်။ ဆယ်စုနှစ်နဲ့ချီပြီးစစ်ကောင်စီအဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်တဲ့အပြုအမူတွေကိုပြိပကဖြစ်ပွားရာတိုင်းရင်းသားဒေသတွေမှာမကြာခဏလှုပ်လေးရှိပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အဲ့ဒီလူရက်တွေဟာသူရီတတာပုံများလာပြီးတော့တတိုင်းပြည်လုံးကျူးလွန်ခံလာရပါတယ်။အပြစ်မဲ့ပြည်သူရဲ့ခေါင်းကိုတနက်နေ့ပြစ်တတ်တာ၊မိရှို့တတ်တာ၊မတရားဖန်ဆီးတာ၊နှိပ်စက်တာနဲ့လူသားတိုင်းလှုပ်တာကိုကျူးလွန်နေတဲ့စစ်တပ်နဲ့လုံခြုံရေးအဖွဲ့တွေရဲ့လှုပ်ရဟာလူသားတွေရဲ့အသက်ကိုထင်းထင်းရှားရှားအလေးမထားရကြတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ထားပါတယ်။အခုတက်ခံရတဲ့သတင်းဟာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပေမဲ့အဆိုပါကိစ္စနဲ့ပတ်သက်ပြီးစစ်သားတယောက်မှအပြစ်ပေးခံရခြင်းမရှိသေးပါဘူး။စစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ဒုအတန်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလိုအခြေအနေတွေကြောင့်အမျိုးသမီးတွေအဖို့နေရတာမလုံခြုံမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်။ပေါင်းမြုံနယ်အတွင်းနေထိုင်တဲ့အသက်25နှစ်အရွယ်စစ်ဘေးရှောင်အမျိုးသမီးတဦးကလည်းအခုလိုဆိုပါတယ်
။အခုနောက်ပိုင်းမှာဒါတော့ရွာတွေကိုလိုက်ရမှာအဲ့လိုမျိုးဖြိုခွင်းတာတွေမီးရှို့တာတွေကြတော့ဒီညဘက်ပဲဖြစ်ဖြစ်နေဘက်ပဲဖြစ်ဖြစ်နားတယ်လို့အတန်ကြားလိုက်တာနဲ့အကုန်လုံးကရှောင်ပြီးကြရတာပဲ။သူတို့တွေကဘယ်ချိန်ဘယ်လိုဝင်ရောက်လာမယ်လို့လည်းကြိုးပြီးမှန်းလို့မရဘူး။ပြီးရင်အမျိုးသမီးတွေနဲ့ကလေးတွေဆိုတာတနိုင်ဝင်မယ်သူတို့ဒီစီးပညာဒီဝါစားလို့တဲလို့ရတာအဲ့လိုမျိုးအချိန်တွေမှာရက်ရှည်ကြအောင်ရှောင်သိမ့်နေရမယ်ဆိုလို့ရှင်တို့တို့အဆင်မပြေလာအောင
်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့စီးရင်တွေအရာလဲအာဏာသိမ်းပြီးနောက်အမျိုးသမီးတွေဟာစစ်သားတွေရဲ့ပြစ်မှတ်ဖြစ်လာပြီးအသက်ခံရတဲ့အမျိုးသမီးတရာကျော်ရှိတယ်လို့ဆိုပါတယ် NUG ကတော့ကလေး130လောက်ဟာသက်ခံခဲ့ရတယ်လို့ဆိုပါတယ်ဒါအပြင်နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း AAPP ရဲ့အစည်းအဝေးအရအသက်9လအရွယ်ကနေအသက်18နှစ်ထိဖမ်းခံရတဲ့ကလေးတငယ်155ဦးရှိနေပြီ။အဲ့ဒီထဲက62ယောက်ပြန်လွတ်မြောက်ကာ2ယောက်ကိုစစ်ကောင်စီကတေတံချမှတ်ထားပါဗျ။စစ်တပ်ဟာမတရားအာဏာသိမ်းခဲ့ပြီးချိန်ကစလို့အမျိုးသမီးအခွင့်အရေးတွေဆုံးရှုံးနေတယ်လို့မကွေးတိုင်းတွင်းကအမျိုးသမီးအရေးဆောင်ရွက်နေသူတို့ကပြောပါဗျ။
ကျွမ်းလွန်သူဖတ်တရားဘာပြောချင်လဲဆိုကျွမ်းလွန်သူကလူသားချင်းမစာနာဘူးဟိုမိဟိုဘယ်လိုပြောမလဲသူတို့တွေကဒီဥစ္စာတွေကဟိုတလိဆန်တာတာလောက်တောင်မှအသိဉာဏ်မရှိတဲ့အရာမျိုးတွေဖြစ်နေတယ်သူတို့ရဲ့အုပ်ချုပ်တဲ့သူတို့ကိုခိုင်းစေတဲ့ဒီသူတို့ကိုအုပ်ချုပ်နေတဲ့လူတွေကလည်းဒါတွေကိုမရှိနိုင်ဘူးလားလက်လူရှိနေတာလားဆိုတဲ့အရာမျိုးတွေဒါမျိုးတွေကရောသူတို့ရဲ့မိသားစုတွေမှာမဖြစ်နိုင်ဘူးလို့ပြောနိုင်သလားအဲ့လိုမျိုးတွေကိုရက်တန်းကရက်စီချင်တယ်
။သူမတို့အဖွဲ့ကအာနာမသိန်းခင်ကမကွေးတိုင်းတွင်အမျိုးသမီးအခွင့်အရေးဆောင်ရွက်ပေးနေပေမဲ့အခုအချိန်မှာတော့လုံခြုံရေးအရာဆက်လက်လှုပ်ဆောင်နေတာမျိုးမရှိတော့ပါဘူး။ဒါကြောင့်ကဘာတဝမ်းမှာရှိတဲ့အဖွဲ့အစည်းတွေအနေနဲ့တက်နိုင်သမျှအားကိုသုံးပြီးအမျိုးသမီးတွေနဲ့ကလေးတွေကိုအကာအကွယ်ပေးဖို့သူမကတောင်းဆိုထားပါတယ်။ပေါ့မြုံနယ်အင်းငယ်တောင်ဒေသခံအမျိုးသားကတော့တိုင်းပြည်မှာငြိမ်းချမ်းရေးမရမချင်းဘယ်အဖွဲ့အစည်းနဲ့ဘယ်လက်နက်ကိုင်နဲ့ပဲတိုက်ခိုက်နေတာဖြစ်ပါစေ။အမျိုးသမီးနဲ့ကလေးတွေအပါအဝင်အောက်ခြေလူဒန်းစားပြည်သူလူထုကတော့ညင်းစားပင်သာဖြစ်နေအောင်ပါပဲလို့ဆိုပါတယ်
။ဒီစစ်ကောင်စီအနေနဲ့လည်းတို့လိုအဲ့လိုလုပ်တယ်ဆိုလည်းအဲ့လိုဒီဒေါ်လာရေးဒီဒေါ်လာရေးဖွဲ့နေတယ်လည်းဒေါ်လာရေးလိုအဲ့လိုလုပ်မယ်ဆိုတဲ့လို့အဲ့ဒေါ်လာရေးစစ်ကောင်စီနဲ့ဒေါ်လာရေးနဲ့ဖြစ်တဲ့ဒီကြားထဲမှာအပြစ်မဲ့ပြည်သူတွေကိုဘယ်လိုကာကွယ်ပေးနိုင်မလဲ။နောက်စစ်မျိုးတွေကဘယ်လိုနေရာမျိုးမှာဖြစ်တည်နေလဲ။ဒီလိုရာဒီရာသားတွေတဲ့ဟိုဒီနေတဲ့ပေါ့ဒီလိုနေတဲ့ကြားထဲမှာဒီတိုက်ပွဲတွေလှုပ်ထားတာတော့ဘက်မှကိုအရှင်းမပြေဘူးလို့ပဲကျွန်တော်တို့တုံ့တက်လို့ရတယ်
။စစ်ပေးဆောင်အမျိုးသမီးကလည်းအလားတူထင်မြင်ချက်တစ်ခုကိုပဲထပ်ပြီးမှတ်ချက်ပေးထားပါဗျ
။လူတို့လည်းပြောလို့မရတော့သူတို့ကလက်ဆန်ထက်တောင်ဆိုလက်ဆန်ဆိုမှနည်းနည်းပါပါသိတဲ့အောင်မင်းသူတို့ထက်ဆိုင်ရင်ပေါ့သူတို့ကလည်းနိုင်တရားတရားကိုမကြည့်ရောအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သူတို့ကတော့ဒီတိုင်းလူလို့တွေးလို့မရတဲ့အတွက်လူမဆန်တဲ့အလုပ်တရားတော့လုပ်မှာပဲဒါကိုကဆယ်ဆယ်ဘယ်သူပဲဖြစ်နေငယ်မျိုးသမီးတိုင်းလွတ်အောင်ပြေးဖို့ပဲပေါ့အဲတော့ကတော့အခွင့်အရေးကဒန်းတူဆုံးရှုံးတာအများကြီးပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနဲ့မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးမပြုချပါဘူးဒိုတာပတ်စင်အတန်းနှွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒိုတာ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်း စနေနေ့ည9:00 နာရီကနေ 10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 နာရီကနေ 8:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ပြည်ဝင်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။တို့တဲ့အစီအစဉ်ကိုနားဆင်မိရတဲ့အတွက်ကျေးဇူးအကျိုးတင်ရှိပါတယ်ရှင်။
မကွေးတိုင်းပေါ့မြွနယ်ကရွာသူရွာသားတွေနှိမ့်ဆက်တာခံစားနေရတဲ့အကြောင်း Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒုသံအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါမကြာခင်ကြံတဲ့စနေညအပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရတော့မှာပါခင်ဗျာ
VOE အစီအစဉ်တွေကို Radio Yuvin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုထိုင်ပါလေ VOE မြန်မာဝိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ
VOA American တရဲ့စနေညပိုင်းရေဒီယိုစီစဉ်တွေကို Washington DC မြို့တော်ကနေရုပ်သံကပါစက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့စနေညတိုင်းပြောပြပေးနေကြတပတ်အတွင်းသတင်းကောင်းထုတ်ချက်တွေတစုတစည်းတည်းထုတ်လွှင့်ဖို့လည်းရှိပါတယ်။ဒီမတိုင်ခင်မှာအခုတော့ဥတီမောင်တန်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအရှိတောင်အရှာနိုင်ငံတွေကလူငယ်တွေဟာဆရာနာရှင်အဖွဲ့ကိုဖိအားပေးဖို့သူတို့ရဲ့သက်ဆိုင်ရာအစိုးရတွေကိုပြက်ပြက်သားသားတောင်းဆိုတာတွေဆက်လုပ်သွားနိုင်ပါတယ်လို့ American ASEAN ပြောရေးဆိုခွင့်ရှိသူနဲ့တွေ့ဆုံမေးမြန်းခန်းမှာ American တမ်မတ်ကြီးကပြောခဲ့ပါတယ်ဒါကိုလက်တွေ့အကောင့်ထဲဖော်မယ်ဆိုရင်မြမရေးဆိုင်ရာအခြေတောင်အရှာလူငယ်များကွန်ရက်တရလိုအပ်မှာဖြစ်ပါတယ်ဒီကွန်ရက်ကိုထူထောင်ဖို့စင်ခေါ်ချက်တွေပါရရှိပါလေဒီဘက်ဒီမိုကရေစီလူ့ခွင့်ရေးနဲ့အစီအစဉ်မှာ2020ခုနှစ်ဆေးရနာဆန်ကြီးလက်ဆောင်တက်တေးစာဆန်းနဲ့ဥတ္တမောင်တန်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီနဲ့လူ့ခွင့်ရေးတိုက်ပွဲဝင်ကြတဲ့အခါမှာမတူပွဲပြတဲ့လုပ်ပုံကိုင်ဖို့အမျိုးမျိုးနဲ့လုပ်ကိုင်ကြရပါတယ်အဒီလိုလုပ်ကိုင်ကြရမှာစောစီယုံနာလော်ဘီလို့ခေါ်တဲ့အာဏာရပုဂ္ဂိုလ်တွေကိုချင့်ကပ်ပြောဆိုတာလေပြီးရင်နိုင်ငံပေါ်မှာစီတန်းလက်တယ်ဆန္ဒထုတ်ဖော်တာလေအဆရှိတဲ့လုပ်ပုံကိုအမျိုးမျိုးကိုလုပ်ကြရပါတယ်ဒါပြင်အစိုးရအဖွဲ့ကနေနောက်အစိုးရအဖွဲ့ဖွဲ့ကိုဖိအားပေးနိုင်ဖို့အတွက်အခြားသောနိုင်ငံတွေမှာစောစောကပြောခဲ့တဲ့စောစီယုံနာတွေလော်ဘီလုပ်တာတွေစီတန်းလည်းလည်းဆန္ဒပြတာတွေကိုလည်းလောက်ကြိုင်လာအောင်ကွန်ရက်တွေဖွဲ့ပြီးအဖွဲ့အစည်းချင်းချိတ်ဆက်ရတာတွေလည်းရှိပါတယ်။ဒီပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကမ္ဘာအစည်းအဝေးမှာနိုင်ငံတကာလူငယ်ကွန်ရက်တွေနဲ့ဘယ်လိုလောက်ကြိုင်လကြမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါမှာ။ဒီပတ်ကျွန်တော်ဖိတ်ခေါ်ထားခဲ့သူကတော့2021ခုနှစ်အာနာရှင်စနစ်စန့်ကျင်ရေးတိုက်ပွဲမှာပထမဦးဆုံးမန္တလေးမှာစတင်ထွက်လာခဲ့တဲ့လူငယ်အုပ်စုတဲကလူငယ်ခေါင်းဆောင်တယောက်ဖြစ်တဲ့ဒေါက်တာဒေဇာဆန်းဖြစ်ပါတယ်။မင်္ဂလာပါကိုဒေဇာကြီး
။ဟုတ်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ဆိုတော့အရှိတော်အာရှလူငယ်ကွန်ရက်တခုထူထောင်ဖို့ဒါကလည်းအမေရိကန်တမ်မတ်ကြီးက US ASEAN ပြောရေးဆိုခွင့်ရှိတဲ့သူနဲ့တွေ့ဆုံမိန့်ခွန်းတဲ့အခါမှာသူကပြောသွားတယ
်။ So.To the extent that others in Southeast Asia of that generation more broadly
ပြောသွားတာလည်းရှိတော့အာရှနိုင်ငံတွေကသူတို့နဲ့တက်တူရွယ်တူမျိုးဆက်တွေအားပိုပြီးချေချေပြန့်ပြန့်နဲ့မာပြည်သူတွေအထူးသဖြင့်တော့တက်တူရွယ်တူအချင်းချင်းတွေအတွက်အားပေးထောက်ခံတာတွေနဲ့ဆက်နာရှင်ဖွဲ့ကိုဖိအားပေးဖို့သူတို့ရဲ့တက်ဆိုင်အဆူရတွေကိုပြက်ပြက်သားသားတောက်ဆူတာဆက်လုပ်ပါနိုင်ပါတယ်ဆိုနော်အဒီတက်မှာကျွန်တော်တို့စိတ်ဝင်စားစရာကောင်းတာလေးကဒါလက်ရှိအခြေအနေကနေညံ့ညံ့ဆက်ဆက်အဖြစ်ခုထွက်လာဖို့အထောက်အပြုနိုင်ပါတယ်လို့သူကပြောသွားတယ်။ကိုဒေစာဘလို့များညင်မှာလက်ခင်ဗျာ
။ဟုတ်ကဲ့ပါဆရာ။အဲ့တော့ကျွန်တော်တို့ပြောရမယ်ဆိုရင်လူငယ်လူရွယ်ပေါ့နော်။ကျွန်တော်တို့အခုခေါ်တဲ့ Gen Z လို့ပဲခေါ်ဖို့ပေါ့။လူငယ်လူရွယ်တုဆိုတော့ဒါမှန်ပါတယ်ခင်ဗျာ။ဒီခေတ်ဆက်ဆက်မှာမတရားမှုအတ္တမမှုတွေကိုတွန်းလှန်တိုက်ပွဲဝင်တဲ့အခါမှာအတက်ကြွဆုံးနဲ့ရှည်တန်းအကြဆုံးကနေဒါတွန်းလှန်တိုက်ပွဲဝင်ကြတယ်။အဲ့ကျွန်တော်တို့မြန်မာနိုင်ငံမှာမဟုတ်ဘူး။ကျွန်တော်တို့အရှိတောင်အာရှနိုင်ငံမှာမဟုတ်ဘူးကျွန်တော်ဒီနေ့ကဘာလုံးဒီလိုပါပဲတတိယတော့ဒီတော်လန်ยีတွေရဲ့ကြော်ယူနဲ့တော်လန်ยีတွေရဲ့လုံးကန်အားဒီဒါလူငယ်လူရွယ်တို့လို့ကျွန်တော်တို့ဒါယူဆလို့မှတ်ယူလို့ရပါတယ်အဲ့တော့ဒီတနိုင်ငံထဲမှာရှိတဲ့လူငယ်လူရွယ်ရေမကပဲပေါ့နော်ဒီလိုမျိုးကျွန်တော်တို့လူထုတော်လန်ยีတွေကိုစင်နွှဲနေတဲ့ပေါ့နော်အာတမမှုတွေကိုတွန်းလှန်နေတဲ့ နိုင်ငံတွေပေါင်းစုံကဆိုပြီးကျွန်တော်တို့အာရှဆိုအာရှအလျောက်ရှစ်တောင်အာရှဆိုရှစ်တောင်အာရှအလျောက်လူငယ်အချင်းချင်းကြားထဲမှာအချိတ်ဆက်တွေမိမယ်ဒါကွန်ရက်တွေဟဲ့လားသက်သွယ်မိမယ်ဆိုတော့ကျွန်တော်တို့အားကပူပြီးတော့ဒါကျွန်တော်တို့အထီရောက်တဲ့ပူပြီးတော့ကျွန်တော်တို့ပေါ့နော်အဲဒီဟန်ချက်ညီတဲ့ကျွန်တော်တို့ဒါလှုပ်ရှားမှုတွေပေါ့နော်တော်လန်ရေးတွေပေါ့နော်ကျွန်တော်တို့ဒါဖြစ်နိုင်တဲ့ပုံစံတွေလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဗာမကြီးကတော့အရှိတော်အာရှနိုင်ငံတွေမှာနော်လူငယ်တွေနဲ့ချိတ်ဆက်ဖို့သူကပြောသွားတာပေါ့လေ။ဒါပေမဲ့ဘဝအခြေအနေရလက်တွေ့အခြေအနေရမြန်မာလူငယ်တွေအဖို့ကပြည်တွင်းမှာဆိုလို့ရှိရင်လွတ်တပ်ခွင့်တွေပါပါမရှိဘူးဆိုတဲ့အနေအထားမှာရောက်။ဒါပြည်ပကိုကျွန်တော်တို့ထွက်ခွာလာရတယ်။လူငယ်တွေကလည်းရှောင်းတိန်နေလူငယ်ကောင်းဆောင်နေဒါကိုဒေသာပါဝင်ပေါ့နော်ကျွန်တော်တို့စိတ်ချလုံးုံတဲ့နေရာတွေမှာဒါနေထိုင်နေရတယ်။အဲ့ဒီလိုအခြေအနေမျိုးတွေမှာတာမကြီးပြောသလိုကိုရက်တခုထူထောင်နိုင်မှုဆိုရင်စိန်ခေါ်ချက်တွေကဘာတွေဖြစ်မလဲ
ဟုတ်ပါတယ်ဆရာအဲ့တော့ပြောရရင်တော့ဒီအတူညီတဲ့နိုင်ငံတွေကြားထဲမှာပေါ့နော်လူငယ်တူတစ်ခုနဲ့တစ်ခုတချိတ်ဆက်နိုင်မှုဆိုတာကကျွန်တော်တို့ဟိုလုံနိုင်အင်မတန်ကောင်းပေမဲ့လက်ရှိအနေအထားမှာအင်မတန်မှဟိုအခက်အခဲတွေရှိပါတယ်သူတပိကျွန်တော်တို့မြန်မာနိုင်ငံတို့အနေအထားပြမဆိုရင်ကျွန်တော်တို့အခုချိန်မှာအားလုံးကမလုံခြုံတဲ့နော်ကျွန်တော်တို့နေ့စဉ်နေရေးထိုင်ရေးတော့မှမလုံခြုံတဲ့စိတ်မချမှုတွေကျုံတွေ့နေရတယ်တစ်ဖက်ကလည်းကျွန်တော်တို့ဟုတ်လားအင်တာနက်ဒီကွန်ရက်ဆာမျက်နှာတွေကိုသုံးမယ်ဆိုရင်တော့မှကျွန်တော်တို့ဆိုရင်အင်တာနက်ဖြတ်တောက်ခံထားရတဲ့နေရာတွေအင်တာနက်မရရှိတဲ့နေရာတွေရတဲ့အများကြီးတွေပေါ့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုစကိုင်းတိုင်းလိုနေရာမျိုးအင်တာနက်ဖြတ်ခံထားတာကြာလာပြီပေါ့နော်အဲဒါပဲတခြားသောဒေသတွေမှာလည်းကွက်ကြားကွက်ကြားပေါ့နော်အင်တာနက်လိုင်းတွေကဖြတ်တောက်ခံထားတယ်နောက်တစ်ခုဆိုရင်ကျွန်တော်တို့ကနေ့စဉ်လူမှုစီးပွားဘဝကကြားကျက်တဲလာတဲ့အခါမှာဒီပေါ့နော်အင်တာနက်ဒေတာပေါ့ဒီအင်တာနက်ဘေးကအစတော့ကျွန်တော်တို့တော်တော်သေးခက်ခဲလာတဲ့အေးထားရည်လေရှိတယ်ခင်ဗျာပေါ့နော်အဲ့တော့ချိတ်ဆက်ဖို့ဆိုတာကခက်ခဲကဒီအင်တာနက်ကိုသုံးရမယ်ဆိုရင်တော့အင်တာနက်ရရှိမှုနောက်အင်တာနက်ဒေတာဒါတွေကလည်းကျွန်တော်အင်မတန်ခက်ခဲရှိပါတယ်နောက်တစ်ခုကဟိုတကယ်ဟိုပေါ့နော်တော်လန်ကြီးမှာကြာရကဏ္ဍနဲ့ပါဝင်နေတဲ့လူငယ်တွေတော်တော်များများကပေါ့နော်ဘယ်လိုပုံလဲဟုတ်အများရန်ဟိုပြေးသွားလှုပ်ရှားနေရတဲ့အခါမျိုးမှာဒီချိတ်ဆက်ဖို့ဆိုတာကိုအလုပ်တစ်ခုသပွဲပေါ့နော်ဟိုစိုက်လက်မတက်ဆောင်ရွက်နိုင်ဖို့ပါလေကျွန်တော်ဒီနေ့တော်တော်လေးတော့ခက်ခဲလက်တွေမှာတော်တော်ခက်ခဲလေချီရလို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကတော့ကျွန်တော်ကမတူညီတဲ့နိုင်ငံတွေကြားထဲမှာချိတ်ဆက်ရမယ်ဆိုတော့ဒီပေါ့နော်ဘာသာစကားတို့ပေါ့နော်ဒီအဟံအတားတွေလည်းရှိကောင်းရှိနိုင်တယ်နော်တစ်ဖက်ဟိုတစ်ဖက်ပြန်လည်းနားလည်ဖို့ပေါ့နော်ဆိုတာကျွန်တော်တို့ဒီဘာသာစကားကိုလူဆက်ဆံမှုတွေမှာလည်းကျွန်တော်တို့ခက်ခဲတွေအကျက်တွေရှိနိုင်တယ်ပေါ့ကျွန်တော်တို့မြန်မာနိုင်ငံအတွက်လက်ရှိနေတာပြောမယ်ဆိုကျွန်တော်တို့ဆိုရင်လူငယ်တွေအများစုကဆရာရဲတောထဲတောင်ထဲမှာတောက်နေကြတယ်ပေါ့နော်အင်တာနက်မပြောနဲ့ဖုန်းလိုင်းတောင်မှရဖို့ဆိုတော့ကျွန်တော်လေးအားဒီခက်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဟိုလူတိုင်းမှာအခက်အခဲတွေရှိနေကြတယ်တခြားသောဟိုနေ့စဉ်ပေါ့လုပ်နေရတဲ့အတွက်ရှိတဲ့ကာမတလူမျိုးချိတ်ဆက်ကွန်ရက်ဆက်သွယ်ဖို့တခြားနိုင်ငံကရဲဘော်တွေနဲ့ဆက်သွယ်ဖို့ဆိုတာကိုဒါပေါ့နော်ကျွန်တော်တို့အလုပ်တစ်ခုတော့ပွဲလုပ်နိုင်ဖို့ကတော်တော်လေးအခက်အခဲအတားအဆီးတွေကျွန်တော်တို့ရှိတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဆရာ
ဟုတ်ကဲ့ဒါပေမဲ့အရှေ့တောင်အရှေ့နိုင်ငံတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်စင်ကာပူရှိမယ်မလေးရှားရှိမယ်ထိုင်းရှိမယ်နော်ဒါဒီနိုင်ငံတွေမှာဆိုလို့ရှိရင်မြန်မာပြည်သွားပြီးအလုပ်လုပ်နေကြတဲ့လူငယ်တွေအများကြီးရှိအင်ဒိုနီးရှားเนาะမှာကမ်ဘောဒီးယားမှာလည်းတချို့ရှိတယ်ဒါကျွန်တော်တို့နိုင်ရှင်မှုရပြောလို့ရှိရင်တော့လူရည်အားဖြင့်နည်းတယ်ပေါ့เนาะအဲ့ဒီလူငယ်တွေကိုဘူတီဇာအနေနဲ့ဘာများပြောချင်တယ
်ဟုတ်ကဲ့ဟိုနိုင်ငံကျွန်တော်အရှေ့တောင်အရှေ့နိုင်ငံတို့ရောက်နေတဲ့မြန်မာလူငယ်တွေပေါ့ဆရာဆရာရဲ့အဲ့ဒီလူငယ်တွေကတော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့တကယ်တော့လက်ရှိကျွန်တော်တို့မြန်မာတော်လှန်ရေးအတွက်ဆိုရင်လည်းအင်မတန်ထိရောက်စွာပါဝင်နေတယ်ဆိုကျွန်တော်ပြောလို့ပါဆိုရင်လည်းကျွန်တော်တို့ဒီဟာလာဒီမြန်မာနိုင်ငံရဲ့ခုခံတွန်းလှန်စစ်အတွက်ပဲကူညီမလားစစ်ဘေးသင့်စစ်ဘေးရှောင်ပြည်သူတို့အတွက်ပဲကူညီပေးခြင်းလားတို့ဒီမဟုတ်ကျွန်တော်တို့ဒီစီရီယံသူတွေကောင်းတွေအတွက်ပဲကူညီပေးနိုင်မလားပေါ့နော်သာသဖြင့်နိုင်ငံတကာရောက်ရဲဘော်တွေလုပ်ပြနေတာဒီအများကြီးရှိပါတယ်နောက်အခုကျွန်တော်တို့ပြောနေတဲ့ချိတ်ဆက်ပေါ့နော်ဆက်တွေ
နိုင်ငံ
တကာမှာဆိုကျွန်တော်တို့ဒီတက်ကြွလှုပ်ရှားတဲ့လူငယ်ဖွဲ့စည်းတွေကျွန်တော်ထင်တယ်ဒီအများကြီးရှိပါဘူးလူငယ်တွေပေါ့နော်
ဟုတ်ကဲ့
အဲ့လိုမျိုးဖွဲ့စည်းတွေနဲ့တော်တော်တွေနဲ့ဟဲ့လားတရိန်မီဒီယာတွေနဲ့အစိုးရဖွဲ့စည်းတွေနဲ့အရက်ဖက်အဖွဲ့စည်းတွေနဲ့ကျွန်တော်တို့ပြည်တွင်းကကျွန်တော်တို့လိုမျိုးဒီတက်ချွာလှူရှားတဲ့လူတွေပုံကိုယ်တွေအဖွဲ့စည်းတွေတော့ချိတ်ဆက်တဲ့ဂျားကန်ဂျားကန်ပေါ့တော့ကြတာတပွဲပေါ့ဗျာဒါတို့ကျွန်တော်ထင်တယ်နိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေမြန်မာပြည်ပွားတွေကျွန်တော်တောင်းရက်ပြနေတာတွေရှိပါတယ်အခုလည်းပဲချို့တောင်းရက်ပြတာတွေရှိပါတယ်ကျွန်တော်တို့ဆိုရင်ပေါ့နော်အဲ့လိုနိုင်ငံတကာရောက်ရဲဘော်တွေကချိတ်ဆက်ပေးပြီးတော့ပေါ့နော်ကျွန်တော်တို့ဒီချိတ်ဆက်ရတဲ့ဟာတွေရှိတယ်သို့သော်ဒါကိုကျွန်တော်ထင်တယ်စနစ်တကျပေါ့နော်အလုပ်တစ်ခုတပွဲလုပ်နေတာတော့ခုနဆရာပြောသူပဲနိုင်ငံတကာရောက်ကျွန်တော်တို့မြန်မာလူငယ်တွေကပူပြီးတော့အလေးထားပြီးတော့ဆောင်ရွက်နိုင်ကြလိမ့်မယ်လို့ကျွန်တော်ယူဆတယ်အဲ့အတွက်လည်းအားလဲအားကိုးတယ်ပေါ့နော်အခုလုပ်လက်ရှိလုပ်နေတဲ့အလုပ်တွေပြင်အဲ့ဒါမျိုးပေါ့နော်ဓာတ်ရဲရတဲ့ဓာတ်တပွဲပို့ပြီးတော့ပေါ့နော်ကျွန်တော်ချိတ်ဆက်ချင်းလုပ်ငန်းတွေဆောင်ရွက်နိုင်ကြမယ်ဆိုရင်လည်းကျွန်တော်ထင်တယ်အရွေးတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ပါတယ်ဒီသံမကြီးပြောသွားသလိုပေါ့နော်နော်တဆိုင်ရနိုင်ငံတွေမှာရှိတဲ့အစိုးရတွေကိုကျွန်တော်တို့ဖိအားပေးဖို့နော်တောင်းဆိုဖို့ဆိုတော့ဒါကိုအလုပ်သဘောရပြန်ပြီးပြောင်းကြမယ်ဆိုရင်ဒါကိုဒေစာလဲကျွန်တော်တို့အရင်တုန်းကအဖွဲ့အစည်းအနေနဲ့လှုပ်လာတယ် advocacy လို့ပြောတဲ့စော်စည်းရုံးနဲ့လုပ်ငန်းတွေကျွန်တော်လုပ်ဖို့လိုလာတယ်တဆိုင်ရအစိုးရတွေကို lobby လုပ်ဖို့လိုလာတာလည်းရှိလာတယ်နော်လိုအပ်လို့ရှိရင်လမ်းတွေပေါ်မှာကျွန်တော်တို့ဆန္ဒထုတ်ဖော်ပြီးတော့ဖိအားပေးတာမျိုးတွေလုပ်ဖို့လည်းလိုလာအဲ့ဒီလိုလုပ်ငန်းတွေကိုလုပ်ဖို့အတွက်အမေရိကန်တာမတ်ကြီးကိုဘောကိုဒေစာဘာများပြောချင်ပါလဲဘလို့အခုညီမျိုးကိုကိုဒေစာလိုရမယ်လို့ထင်ပါတယ်
โอเคแล้วကျွန်တော်တို့ပြည်သူကတော့ကျွန်တော်တို့ဘလောက်ထက်ခက်ခဲတွေရှိပါသေးအကျက်တဲတွေရှိပါသေးလုံးဝနောက်တွန်းနောက်ဆုတ်သွားမှာမဟုတ်ဘူးကျွန်တော်တို့ဒေါ်လန်ဘီကိုရှေ့ဆက်ပြီးတော့သွားကြမှာဖြစ်တယ်ဒါကြောင့်ကျွန်တော်တို့55တန်းသောပြည်သူတွေရဲ့စန္ဒားနဲ့အညီစန္ဒားကိုအသေးထားသောအဖြစ်ကျွန်တော်တို့မြန်မာပြည်သူတွေကိုနှုတ်နဲ့လေနဲ့မဟုတ်ဘဲတိတိမိမိเนาะကျွန်တော်တို့ကူညီကြဖို့ဒါเนาะကျွန်တော်တို့ဒါစောင့်မားကြဖို့ကျွန်တော်ဒီနေရာကနေဒါเนาะအလေးနဲ့ကျွန်တော်အင်ပြလိုတယ်အဲ့တော့ကျွန်တော်တို့ကတော့လုံးဝစိတ်မလျှော့ဘူးစွဲမလျှော့ဘူးစိတ်စက်ဘီတော်လန်ကြီးကိုအတူချစ်တတ်ကြမှာဖြစ်တယ်လို့ကျွန်တော်ဒီနေရာကနေမြန်မာပြည်သူတွေရဲ့ကိုစားပြောလိုပါတယ
်အမျိုးသားညီညွတ်ရေးအစိုးရမှာလေအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရဝန်ကြီးဌာနဆိုပြီးတော့လည်းရှိဆိုတော့နော်အခုနိုင်ငံတကာလူငယ်ခွင့်ရဖွဲ့ဖို့လို့ဒီလုံကလည်းလိုအပ်တဲ့လုပ်ငန်းတစ်ခုဖြစ်တယ်တို့ကိုဒေစာကလည်းယူဆတယ်ဆိုလို့ရှိရင်နော်မျိုးသားညီညွတ်ရေးဆိုတာကိုကိုဒိစာဘလူများအကြံဉာဏ်ပေးခြင
်းဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီကြာကာလမျိုးသားညီညွတ်ရေးဆိုတာကတော့ကျွန်တော်တို့မြန်မာပြည်သူတွေတရလုံးကိုအမှန်တကယ်ကိုစားပြုပြီးတော့ကျွန်တော်ပြည်သူရဲ့ကျွန်တော်တို့ဒါအစိုးရလို့လည်းပြောလို့ရပါတယ်ဒီနေ့ပြောရင်ဒီပြည်သူတော်လှန်ရေးရဲ့ပေါ့နော်တပ်ဦးရှေ့ဆောင်တပ်ဦးအင်အားစုလို့ကျွန်တော်တို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်တို့ဒီ NGO ရဲ့ဝန်ကြီးဌာနတစ်ခုကနေဦးဆောင်ပြီးတော့ဒါဒီနိုင်ငံတကာပေါ့နော်ရှေ့တောင်အရှာလူငယ်တွေကြားထဲမှာပေါ့နော်ကျွန်တော်တို့ဒီကွန်ရက်တပ်ဖွဲ့ရှေ့ဆက်ရေးကွန်ရက်ကြီးပေါ်ပေါက်လာရေးအတွက်ပေါ့နော်တနင်္လာလိုတနင်္လာလောက်ပါဝင်ဥဆောင်ဆောင်ရွက်မယ်ဆိုရင်ကျွန်တော်ထင်တယ်ခီးကပူပြီးတော့ပြင်မှာပေါ့ဆရာရဲ့ဒီကျွန်တော်တို့လူငယ်တွေကြားထဲမှာအပြန်အလှန်ချိတ်ဆက်ရရှိဖို့ပေါ့နော်အဲ့တော့ကျွန်တော်ထင်တယ်ဒီ NGO ရဲ့ဒီဝန်ကြီးဌာနကလည်းပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အမျိုးသမီးရေးရပဲဖြစ်ဖြစ်ဒီလူငယ်ရေးရပဲဖြစ်ဖြစ်သူတို့ဟိုဆောင်ရွက်နေမယ်လို့ကျွန်တော်ယူဆတယ်ပေါ့နော်သို့တော်လည်းပဲကျွန်တော်ထင်တယ်ဒါဒီအရေးအင်ပတန်ကြီးတာဖြစ်တဲ့အတွက်ပူပြီးတော့ဟိုထူပူစားပေးအလုပ်တစ်ခုဖြစ်ပေါ့နော်ကျွန်တော်ထင်တယ်ဆောင်ရွက်ဖို့တော့လုံးမဲ့ဖြစ်နေစရာဘာဖြစ်လို့လို့ဆိုကျွန်တော်တို့ဒီပေါ့နော်ပြည်သူတွေကချင်းချင်းနိုင်ငံနိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေကလည်းဆောင်ရွက်မယ်ကျွန်တော်တို့ဒီအစိုးရကလည်းဥဆောင်ပြီးတော့ပေါ့နော်ဆောင်ရွက်မယ်ဆိုရင်တော့ဒီကပို့ပြီးတော့အလုပ်ကဟိုအလုပ်ကိုတွင်မယ်လို့ကျွန်တော်ယူဆတယ်လေဘာဖြစ်လို့လို့ဆိုကျွန်တော်တို့ခုနပြောခဲ့လို့ပဲဒီတော်လန်ရေးကအထူးဖြင့်တော်လန်ရေးရဲ့ကြိုးရွားတယ်လူငယ်တွေတို့ပြောလို့ရတယ်လို့တော်လန်ရေးမှာလည်းလူငယ်တွေရပဲအတက်ကြွဆုံးဒါပါဝင်နေကြတာပဲဒါကြောင့်ဒီလူငယ်တွေဒါတနိုင်ငံနဲ့တနိုင်ငံကြားလူငယ်ချင်းချင်းကြားထဲမှာချိတ်ဆက်မိသွားပြီဆိုကျွန်တော်ထင်တော်လန်ရေးရဲ့ဟန်ချက်ဟိုတော်လန်ရေးရှိအဟုံအားအများကြီးကျွန်တော်တို့ဒါပြောင်းလဲသွားနိုင်တဲ့အလားအလာတွေကျွန်တော်တို့ရှိတယ်ဒါကြောင့်မို့ကျွန်တော်ဒီလူငယ်နဲ့ဆိုင်တဲ့ပေါ့နော်ဝန်ကြီးဌာနအနေနဲ့ဒီအလုပ်ကိုနော်အလေးထားအထူးအရေးကြီးတဲ့တစ်ခုပြဆောင်ရွက်နိုင်ဖို့မယ်ဆိုရင်တော့အင်မတန်ကောင်းမယ်လို့ကျွန်တော်ယူဆပါတယ်ဆ
က်โอเคကိုရီဇာကြီးအများကြီးကျေးဇူးတင်ပါတယ်န
ော်ဟုတ်ကဲ့ပါဆက်ကျေးဇူးတင်ပါတယ်ကျွန်တော်လည
်းသက်ဆိုင်ရာအမေရိကန်တာမတ်ကြီးနဲ့တကွာနော်နိုင်ငံတကာရေးရာတွေကိုဆောင်ရွက်နိုင်တဲ့လူပုံကိုယ်လေးမြို့သားညီညီရဲ့ဆိုတာကတာဝန်ရှိသူတွေရဲ့ပါဝင်နော်ကိုဒေစာရဲ့နော်သဘောထားအမြင်တွေကိုလည်းကျွန်တော်စဉ်းစားကြလိမ့်မယ်လို့ကျွန်တော်ကြားလိုက်ပါတယ်နော်အခုစနေပေါ်ခဲ့တဲ့သူကတော့ဆင်နာရှင်စနစ်စန့်ချင်ရေးတက်ကြွလှုပ်ရှားသူဒေါက်တာဒေစာဆန်းဖြစ်ပါတယ်ကျွန်တော်တော်တမ်းပ
အရှိတောင်အရှာလူငယ်ကွန်ရက်လိုအပ်ချက်အကြောင်းဥတမောင်တန်အပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့တပတ်အတွင်းသတင်းကောက်နှုတ်ချက်တွေနဲ့မြန်မာသတင်းတွေနဲ့စပါမယ်ဂျာကာလာအမျိုးသားညီညွတ်ရေးဆိုရ NUG နိုင်ငံခြားရေးဝန်ကြီးဝါရှင်တန်မြို့တော်မှာအမေရိကန်ထိပ်တန်းဥပဒေပြုအမတ်တွေနဲ့တွေ့ဆုံပြီးမြန်မာစစ်ကောင်စီဘော်အေးအေးယူတန်ခတ်မှုတွေ့မြင်ဆွေးနွေးခဲ့ပါတယ်နောက်မလေးရှားနိုင်ငံခြားရေးဝန်ကြီးNUG ဝင်ကြီးနဲ့တွေ့ဆုံမှုကိုတော့စစ်ကောင်စီကဝေဖန်သွားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာမြေမြုပ်မိုင်းကြောင့်ဒီနှစ်ပထမ3လအတွင်းမှာပဲသေချာထိခိုက်သူရကြောရှိခဲ့ပါတယ်။ဒီအကြောင်းတွေကိုနန်းလောင်နဲ့ကိုဝင်ခန့်ပေါင်းပြပြပေးပါအောင်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကိုလာရောက်သွားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိတ်တန့် Republican အချက်လွှတ်တော်အမ Mitch McConnell နဲ့အပါအဝင်ပါတီချင်းတစ်ခုကလွှတ်တော်အမတချို့နဲ့တွေ့ဆုံပြီးတော့ စစ်ကောင်စီအပေါ်အရေးယူတန်ခါမှုတွေတုံ့ပြန်ဖို့ဆွေးနွေးခဲ့ပါတယ်။အာနာယဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley at Makero နဲ့လည်းမေလ19ရက်နေ့တနင်္လာနေ့မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ကာပူတွေမြန်မာရင်နှန်းတဲ့တဘာဝတံခွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တံခါဖို့ဆွေးနွေးခဲ့တဲ့အကြောင်းဒေါ်စင်မအောင်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အန်ယူဂျီနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအထက်လွှတ်တော် Republican ကောင်ဆောင် Mitch McConnell နဲ့လည်းမတ်လ19ရက်နေ့မှာတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ American ပြည်ထောင်စုမှာရောက်ရှိချိန်အတွင်း Washington မြို့တော်အတွက်ကမြန်မာအတိုင်းဝိုင်းနဲ့လည်းဒေါ်စင်မအောင်တွေ့ဆုံခဲ့ပါတယ်။
မလေးရှားနိုင်ငံသားရေးဝန်ကြီးစာအီဖူဒင်အဗ်ဒူလာနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့တွေ့ဆုံခဲ့တာကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကကန့်ကွက်လိုက်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ရုံအကြီးအကဲကိုခေါ်ယူတွေ့ဆုံပြီးကန့်ကွက်ခဲ့တာဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကမေလ19ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။မလေးနိုင်ငံသားရေးဝန်ကြီးကဒီအကြမ်းဖက်ဖွဲ့ဖြစ်တဲ့ NUG ကိုလည်းနဲ့တွေ့ဆုံခြင်းကအကြမ်းဖက်ဒီကိုအားပေးရရောက်ပါတယ်။အားပေးရရောက်တဲ့အပြင်ဒါမြန်မာနိုင်ငံအစိုးရရဲ့ကြိုးပမ်းချက်တွေကိုအဟံသာဖြစ်စေပြီးတော့နိုင်ငံတကာအကြမ်းဖက်မှုတိုက်ခိုက်ရေးသဘောတူညီချက်တွေကိုချိုးဖောက်ရောက်ပါတယ်
။ပြီးခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီဘက်ကကိုစားပြုတက်ရောက်ခွင့်မရတဲ့အချိန်မှာပဲမလေးရှားနိုင်ငံသားရေးဝန်ကြီးက NUG နိုင်ငံသားရေးဝန်ကြီးကိုမေလ14ရက်နေ့ကအစည်းအဝေးပြင်ပမ်းမှာလက်ခံတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားရတဲ့အစိုးရအဖွဲ့အဖြစ်ထိတွေ့ဆက်ဆံမှုအရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးစိုင်ဖူဒင်အဗ်ဒူလာကပြောထားပါဗျ။တချိန်တည်းမှာပဲနိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့တန်အစ်စ်တန်းကိုရှော့ချတတ်မှတ်လိုက်တဲ့အပေါ်မှာလည်းမြန်မာစစ်ကောင်စီဘက်ကဝေဖန်သွားပါတယ်။အာဆီယံရှေ့တောင်အာရှနိုင်ငံတချို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးရဆက်ဆံမှုရှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ရည်တည်ချက်ပြောင်းမှာမဟုတ်တဲ့အကြောင်းမေလ19ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားတာပါဒီတော့အတွင်းမှာပဲမြန်မာရဲ့နိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့အာဆီယံရဲ့ပုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရေးနိုင်ငံတကာကတိုးမြှင့်ဖိအားပေးလာတာပါမြန်မာစစ်ကောင်စီဘက်ကတော့အချုပ်အခြာပိုင်ဆိုင်မှုနဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ့်အကြောင်းအမြဲတစေပြောနေတာဖြစ်ပါတယ
်မလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကနိပ္ပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာတန်စရီယိုဟီဆက်ဆာကာဝါကိုသူယုံမှမေလ19ရက်နေ့ကလက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့နယ်ပယ်အတော်များများကိုသဘောတူခဲ့ကြတယ်လို့သူ့ရဲ့ Twitter လူမှုဆမျက်နှာမှာရေးသားထားပါတယ်။အရသာတွေရဲ့လုံခြုံရေးအတွက်အပြစ်ခတ်ရစေရေးကိုပါဝင်ပတ်သက်သူအလုံးကလိုက်နာကြဖို့အရေးကြီးတဲ့အကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအားကောင်းလာအောင်ဆောင်ရွက်သဘောအရေးပေါ်လွှားနေကြောင်းလူသားချင်းစာနာမှုထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့မူငါးချက်အကောင့်ထဲပေါ်ပြီးတော့ပတ်ဝန်းပတ်သက်သူတွေနဲ့ထိတွေ့ဆက်ဆံဖို့ဂျပန်ကအာဆီယံကိုထောက်ခံကြောင်းမစ္စတာဆဆာကာဝါစီကကြားခဲ့ရတာအတက်ဖွဲဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးကရေးပါတယ်။မြန်မာအရေးဖြည့်ရှင်မှုမှာ NUG နဲ့လည်းထိတွေ့ဆက်ဆံဖို့တိုက်တွန်းပြောကြားနေတဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာဟာပြီးခဲ့တဲ့ American ASEAN ထိပ်သီးအစည်းအဝေးကလအတွင်း NUG နိုင်ငံခြားရေးဝန်ကြီးကိုလည်းမေလ14ရက်နေ့ကတရားတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ပြီးတော့တပ်ဆိုင်သူတွေနဲ့ညှိနှိုင်းဆွေးနွေးဖို့လူသားချင်းစာနာမှုအကူအညီပေးဖို့စတဲ့ပုံသဘောတူညီချက်၅ချက်ကို2021ခုနှစ်မှာ ASEAN ကချမှတ်ခဲ့တာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီအခြေခဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပါဝင်သဘောတူခဲ့တဲ့အဲ့ဒီမူငါးချက်ကိုမြန်မာဘက်ကလိုက်လျော့ဖို့ပြက်ကွက်တဲ့ဆိုပြီးဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်
။မြန်မာရေတနာတဘာဝတန်းခွေပိုက်လိုင်းအစုရှယ်ယာအများဆုံးပိုင်ဆိုင်ထားတဲ့ American Chevron စွမ်းအင်ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစေအုပ်စုစီရောက်မသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုထားပါတယ်။စစ်တပ်ဟာ Chevron ရဲ့ယင်းနှိမ့်မြုံနှံမှုကနေတနေ့ကို American Dollar တန်း150လောက်ရနေတဲ့အတွက်ဒီအကျိုးမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစူးစောင်းကောက်ယူပြီး American ကုမ္ပဏီကိုဖိအားပေးလိုက်တာပါသူအစုရှယ်ယာတွေကိုလက်တလောရပ်တန့်ထားမလားရောင်းမလားဆိုတာမေလ25ရက်မှာ Chevron ရဲ့ရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်ဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေက Chevron ဖိအားပေးဖို့အတွက်ပြည်သူရဲ့လက်မှတ်ပေါင်း2,000,000ရောက်ကောက်ခံနေပြီးလှုပ်ရှားတောင်းဆိုနေတာဖြစ်ပါတယ် Chevron နဲ့စစ်တပ်ပိုင်းမြန်မာရှေနံနဲ့သဘာဝတန်းခွေလုပ်ငန်း MOGE တို့ပူးပေါင်းလုပ်ကိုင်နေတဲ့ရေဒနာလုပ်ကွက်ကသဘာဝတန်းခွေကိုထိုင်းနိုင်ငံစီရောင်းချနေတာဖြစ်ပါတယ်ကနဦးမှာတော့ Chevron ကုမ္ပဏီဟာရေဒနာသဘာဝတန်းခွေစီမံကိန်းမှာ Share 28ရာခိုင်နှုန်းကျော်ပါဝင်ခဲ့ပေမဲ့စီမံကိန်းကနေနှုတ်ထွက်သွားတဲ့ပြင်သစ် Total ကုမ္ပဏီရဲ့ Share ကို Chevron PTT နဲ့ MOGE တို့ခွဲယူခဲ့ကြတာပါ အဲ့ဒီနောက်မှာတော့ Chevron က 48.1 ရာခိုင်နှုန်းနဲ့ share အများဆုံးပိုင်သူဖြစ်လာပါတယ် Chevron နဲ့ Total ကစစ်ကောင်စီနဲ့လက်မတွဲတော့ပဲလက်ရှိရင်းနှီးမြှုပ်နှံမှုတွေကနေထွက်သွားပြီလို့တရားဝင်ပြောထားပါတယ်ပြည်ရင်းပြည်ပနိုင်ငံရေးလှုပ်ရှားသူတွေဖိအားကြောင်းမြမရေနံနဲ့သဘောတောက်ဝေလုပ်ငန်း MOGE နဲ့ပူးပေါင်းလုပ်ကင်ခဲ့တဲ့မလေးရှားက Petronas ကုမ္ပဏီ၊ထိုင်းအစိုးရပိုင်း PTTEP ကုမ္ပဏီနဲ့ဂျပန်က ENEOS စတဲ့စွမ်းအင်ကုမ္ပဏီတွေမြန်မာနိုင်ငံကနေမကြသေးခင်ကထွက်ခွာသွားခဲ့ပါတယ်။ Chevron လိုပဲပြင်သစ်စွမ်းအင်ကုမ္ပဏီ Total C ကလည်းစစ်ကောင်စီကအမေရိကန်ဒေါ်လာတန်း250လောက်ထပ်ပြီးရနိုင်တဲ့အတွက်ဒါကိုလည်းပိတ်ဆို့ဖို့စ조사နေကြောင်းနိုင်ငံရေးတက်ကြွသူတွေကပြောပါတယ်။
တိုင်းနာလက်နက်ကင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ကောင်စီဘက်ကကန့်လန့်ထားချိန်မှာပဲတိုင်းနာလက်နက်ကင်အဖွဲ့တို့ကအဲ့ဒီကန့်လန့်ချက်ကိုပယ်ချထားပြီးတော့လက်နက်ကင်တပ်ဖွဲ့တွေလည်းဆက်ဖြစ်နေပါတယ်။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကမြန်မာစစ်တပ်နှစ်ပေါင်း30ကျော်ထိန်းချုပ်ထားတဲ့တစ်ဘောဘူစခန်းကိုပြန်လည်သိမ်းပိုက်လိုက်ပြီးလို့ KNU ကရင်မြို့သားအစည်းအရုံးကပြောပါရယ်။စစ်ကောင်စီဘက်ကတပ်ချက်ကြီးအစင်ရှိသူတယောက်နဲ့စစ်တုံးပန်း6ဦးကိုဖမ်းဆီးမိပြီးတော့လက်နက်အမြောက်အများတင်စီရမိတယ်လို့ KNU တာဝန်ရှိသူတွေက VOA ကိုပြောပါရယ်။မတ်လ19ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကတိုက်လေရင်တွေစေဟရင်တွေနဲ့အချိန်30လောက်တုံ့ပြန်ထိုးစစ်ဆင်ခဲ့တယ်လို့ KNU ကပြောပါတယ်။တစ်ဘောဘူစခန်းကိုတင်ယူရာဟာ KNL ကရင်အမျိုးသားလွတ်လပ်ရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတပ်တွေဖြစ်တယ်လို့ KNU သတင်းရက်ွက်ကပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်ပြောဆိုထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလက်နက်တွေထောက်ပံ့နေတဲ့အကြောင်းမေလ19ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်တချိန်တည်းမှာပဲစစ်အာဏာသိမ်းမှုကိုနိုင်ငံတော်လက်နက်ဆွဲကင်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးတပ်တွေကိုစစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်နှိမ်နင်းနေတဲ့အထက်မှာရှမ်းပြည်တောင်ပိုင်းဖဲခုံအပါအဝင်ကြားပြည်နယ်နဲ့စကိုင်းတိုင်းမှာအပြင်းထန်ဆုံးဖြစ်နေပါရယ်စကိုင်းတိုင်းကလေးမြို့တောင်ပိုင်းကကြေးရွာတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးတွေလုပ်ပြီးတော့ရွာတွေကိုမီးရှို့နေတာကြောင့်မေလအတွင်းရွာပေါင်း9ရွာလောက်ကနေအိမ်2000ဝန်းကျင်လောက်မီးလောင်ပြာကျသွားပြီးတော့အရက်သားတောင်းနေချီဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသရင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကပူရက်စင်ပြုစုထားပါတယ်ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်အရှိချာမှာလဲမေလ10ရက်နောက်ပိုင်းဒေသခံပြည်သူကကိုရေးပူပေါင်းအဖွဲ့နဲ့စစ်ကောင်စီကြားရက်ဆက်တိုက်ပွဲပြင်းထန်နေတာပါ
ရန်တမ်းတော့ဘောနော်တက်ကွဲဖြည့်ချင်းဖြည့်ချင်းတို့ထင်တဲ့နေရာတွေတို့ဒီအိမတွေလောက်ပြီးတော့အရန်ဆောက်ပြည့်တဲ့တကူကြီးကတော့တအားဆိုးသွားတော့မလို့မဆိုင်တဲ့မတိနမ်းလေတဲ့လူသူတွေအတွက်လည်းအများကြီးအန္တရာယ်ရှိပါမယ်သူတဖြည့်လူဦးတွေနဲ့ကလေးတွေဘောနော်ကြောက်စိတ်တွေအများအားရှိနေရတာဘောနော်ဘာဖြစ်စေပဲချင်းလာမလဲလက်နေကြီးထွက်သွားရင်ဘာထိမလဲငါတို့အိမ်လည်းထိမလားငါတို့ဘာထိမလားဆိုတဲ့ပုံစံမျိုးနဲ့သူရင်စေတော့အများကြီးပူပင်တော့ကလည်းရှိပါရှင်
လနကြီးကြလို့ရွာတွေကအိမ်တွေပျက်စီးနေရပြီးတော့မေလ16ရက်နေ့တုန်းကတော့စစ်ကောင်စီတပ်တွေကအိမ်ခြေ40ဝန်းကျင်လောက်ရှိတဲ့ဆောင်းနန်းခဲကျေးရွာကိုမိချိုသွားတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့က VOA ကိုအခိုင်အမာပြောပါတယ်ဒါပေမဲ့မေလ18ရက်နေ့ထုံးမြမအလင်းသတင်းစာမှာတော့ဆောင်းနန်းခဲကျေးရွာကို PDF ကဝင်ရောက်မိချိုတယ်ဆိုပြီးစစ်ကောင်စီဘက်ကတံပြန်ဆွဆွဲထားတာပါတိုက်ပွဲငြိမ်တဲ့အချိန်မှာလဲစစ်ကောင်စီဘက်ကဥဒိယမရှိလက်နက်ကြီးတွေနဲ့လမ်းပစ်ခတ်နေတာကြောင့်ယာယီဒုက္ခသည်စခန်းကတောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဘေးလွတ်ရာထပ်ပြီးတော့ပြောင်းရွှေ့နေရတယ်လို့ဆိုပါတယ်။မနေ့ဖေဖော်ဝါရီလကစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ပြည်သူအများအပြားအုံအိမ်ဆွန့်ပြီးတော့စစ်ဘေးလွတ်ရာပုန်းခိုနေရတာပါ။2023ခုနှစ်ဖေဖော်ဝါရီလတရက်နောက်ပိုင်းစကိုင်းတိုင်းတနင်္သာရီတိုင်းမကွေးတိုင်းချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာပြည်ရင်းဒုက္ခသည်တသန်းနီးပါးရှိနေတယ်လို့ကုလသမဂ္ဂကမေလ၄ရက်နေ့ကအစီရင်ထုတ်ပြန်ထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံမှာမြေမြုပ်မိုင်းတံကြောင့်ဒီနှစ်ဆန်း3လတွေမှာပဲတေကျေထိခိုက်သူက100ကျော်ရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။
တောင်ကိုရီးယားရဲ့နိုဘယ်ဆုလို့တည်ကြတဲ့ကွမ်ကျူးလူအခွင့်အရေးဆုကိုမေ18ရက်နေ့မှာဒေါက်တာဆင်တီယာမောင်ကိုချီးမြှင့်လိုက်ပါရယ်ထိုင်းနိုင်ငံနယ်စပ်မှာနှစ်ပေါင်း30ကျော်ကြာမေရော်စည်းကမ်းဖွင့်ပြီးဒုက္ခသည်တွေအတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဒေါက်တာဆင်တီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ပြီးဒီမိုကရေစီရေးလူအခွင့်အရေးနဲ့ညီညွတ်တန်ဖိုးတွေပေါ်ကူညီထောက်ပံ့တဲ့လုပ်ရက်အတွက်ကျေးဇူးတင်ကြောင်းစုရွေးချယ်ရေးအဖွဲ့ရဲ့မေလ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်1980ခုနှစ်မေလ18ရက်နေ့မှာဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုထိမ့်မတ်ပြုသောအဖြစ်အောင်မေဝယ်ဖောင်ဒေးရှင်းထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူ့အခွင့်အရေးစုကို2000ခုနှစ်ကစပြီးချီးမြှင့်ခဲ့တာပါ။ 2000ခုနှစ်ကစတင်ချီးမြှင့်ခဲ့ရမှာ2004ခုနှစ်အတွက်ဒေါ်အောင်ဆန်းစုကြည်2009ခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုစုချီးမြှင့်ခဲ့ပြီး2022ခုနှစ်မှာတော့ဒေါက်တာစင်ဒီယာမောင်ကိုအခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်2018ခုနှစ်မှာတော့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်တဲ့အစုပြန်လည်ရုပ်သိမ်းခဲ့ပါတယ
်မလေးရှားနဲ့ NGO နိုင်ငံရဲ့ဝန်ကြီးတွေလှုပ်ရှားမှုနဲ့စစ်ဘေးဒဏ်ခံရတာတွေအကြောင်းတပတ်အတွင်းသတင်းတွေကိုနက်လောင်တဲ့ကိုဝင်းခန့်မောင်တို့ပြောပြပေးခဲ့တာပါအခုတော့တပတ်အတွင်းနိုင်ငံတကာသတင်းမှာယူကရိန်းရဲ့မေရီယိုပေါ်မြို့တမနီဆက်ယုံတဲ့ကလက်နက်ချယူကရိန်းတက်ခဲ့တဲ့သမားတွေဘလို့နာကက်နဲ့ကျုံရမယ်ဆိုတာမသိနိုင်သေးပါဘူး။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တောင်ကိုရီးယားနဲ့ဂျပန်အာရှခရီးနှင်းနေပါတယ်။မြောက်ကိုရီးယားမှာတော့ကိုဗစ်လိုင်းဝင်ပြီးမထင်းချုံနိုင်တဲ့အခြေအနေအရင်ဆိုးသွားမယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ဒီအကြောင်းတွေကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ။
ယူကရိန်းနိုင်ငံ KF မြို့တော်ကအမေရိကန်တန်ယုံကိုဗုဒ္ဓဘူးနှင့်မေလာ၁၈ရက်နေ့ကပဲပြန်ဖွင့်လှစ်လိုက်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါရယ်ဖေဗရူလာမှာယူကရိန်းကိုရုရှားဝင်မတိုက်ခင်ပိတ်ထားခဲ့တဲ့အမေရိကန်တန်ယုံကိုအခု၃လအကြာမှာပြန်လည်ဖွင့်လှစ်လိုက်ပြီးလုပ်ငန်းတာဝန်များကိုစတင်ဆောင်ရွက်နေပြီဖြစ်ပါရယ်ပိုလန်နိုင်ငံမှာခေတ္တသွားနေထိုင်ခဲ့တဲ့တန်ယုံဝန်ထမ်းတွေတန်ယုံပိတ်ချိန်လွှင့်ထူထားတဲ့အမေရိကန်အလံကိုတင်းယူသွားခဲ့ပြီးအခုတန်ယုံဖွင့်ချိန်မှာအဲ့ဒီအလံကိုပြန်လွှင့်ထူခဲ့တယ်လို့အမေရိကန်ရုပ်သံအစီအစဉ် The Late Show with Stephen Colbert အစီအစဉ်မေးမြန်းခန်းမှာဝင်းဂျီဘလင်ကင်ကပြောသွားပါတယ်ရုရှားရုပ်ဘက်ကတင်ထားပြီးဖြစ်တဲ့မာရီယိုပိုမျိုးကအဇော့စတယ်တမနီဆက်ယုံမှာခံတိုက်နေတဲ့စစ်သားတွေတနင်္လာနေ့ကလေးကလက်နက်ချပြီးစတင်ထွက်ခွာခဲ့ပေမဲ့လက်နက်မချဘဲကျန်နေသူတွေလည်းရှိပါတယ်။တရင်ပတ်ကုန်ကန်ဒီမှာလက်နက်ချပြီးသူပေါင်း 2,000 ဝန်းကျင်ရှိပြီးသူတို့ရဲ့အနာဂတ်ဘယ်လိုရှိမလဲရေးရရရမသိရပါဘူး။ရုရှားတပ်တွေထိန်းချုပ်ထားတဲ့နယ်မြေတွေစီသူတို့ကိုခေါ်လာတာဖြစ်ပြီးနိုင်ငံတကာစစ်ချေနီအဖွဲ့ ICRC ကတော့လက်နက်ချလာတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုအင်္ဂါနေ့ကစပြီးစည်ရင်ပြုစုမှတ်တမ်းတင်နေတယ်လို့ပြောပါဗျ။ဒါပေမဲ့သူတို့ကိုအခုထိန်းသိမ်းထားတဲ့နေရာတွေစီ ICRC ကပို့ပေးနေတာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါဗျ။အစပိုင်းရက်တွေမှာစေကူတောက်မှုလိုအပ်သူတွေကိုမာရီယိုပိုအရှိန်စေယုံကိုပို့ပေးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါဗျ။ပထမလက်နက်ချသူတွေထဲမှာအဆင့်မြင့်တက်မှုတွေမပါဝင်သေးဘူးလို့လည်းဒေတာရင်းတွေမှာဖော်ပြပါဗျ။ယူကရိန်းဆိုရဘက်ကတော့ယူကရိန်းစစ်သားတွေတာဝန်ပြီးဆုံးပြီးအခုလိုထွက်ခွာတာယူကရိန်းစစ်သားတွေရဲ့အသက်ကယ်တင်မှုလှုံ့ဆော်တာဖြစ်တယ်လို့ပြောထားပါဗျ။အခုရုရှားထိန်းချုပ်နေရတွေခေါ်ဆောင်သွားတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းဘက်ကဖမ်းထားတဲ့ရုရှားစစ်သားတွေနဲ့အလဲအလှယ်လုပ်နိုင်ဖို့ယူကရိန်းဘက်ကမျှော်လင့်နေပါဗျ။တမနီဆက်ယုံတွေကယူကရိန်းစစ်သားတွေအကုန်ထွက်သွားရင်တော့ရုရှားကျူးကျော်စစ်စတင်ကလေးက3လအကြာအကြီးအမားဆုံးခုခံမှုကြီးအဆုံးသတ်သွားတာဖြစ်ပြီးရုရှားသမ္မတပူတင်အတွက်အောင်ပွဲဖြစ်တယ်လို့သုံးသပ်သူတချို့ကတော့ပြောနေပါဗျ။ယူကရိန်းကိုထောက်ခံနေတဲ့အနောက်နိုင်ငံတွေကတော့ယူကရိန်းကိုလက်နက်တွေဆက်လက်ထောက်ပံ့နေပြီးနိုင်ငံအရှေ့မြောက်ပိုင်းကဟဲခစ်မြို့ကိုတော့ယူကရိန်းတပ်တွေပြန်သိမ်းလိုက်နိုင်ပြီဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်ကျူးကျော်စစ်ထိုးမှုလုပ်ပြီးနောက်မှာတော့ဒေသရင်းနိုင်ငံတွေဖြစ်တဲ့ဖင်လန်နိုင်ငံနဲ့ဆွီဒင်နိုင်ငံတို့နေတိုးခေါ်မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ထဲဝင်ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲတရားဝင်လျှောက်ထားလိုက်ပါတယ်။လျှောက်လွှာတွေကိုနေတိုးအဖွဲ့အကြီးကယန်စတိုရင်ဘရိတ်ကလက်ခံပြီးတဲ့နောက်ဖင်လန်နဲ့ဆွီဒင်တပ်အမတ်ကြီးနှစ်ဦးနဲ့တွေ့ပြီးနေတိုးဌာနချုပ်မှာမေလ18ရက်နေ့ကကြေညာသွားတာပါ။
And I warmly welcome the requests by Finland and Sweden to join NATO.
ဒီနေ့ဟာလုံခြုံရေးအတွက်အရေးပါတဲ့နေထူးနေ့မြတ်ဖြစ်ပြီးနေတိုးချဲ့တွင်မှုအရေးကြီးလာတာကိုမဟာမိတ်တွေအားလုံးကနားလည်လက်ခံလာတာလည်းဖြစ်တယ်လို့ Mr. Studenberg ကပြောပါတယ်။ဒါအပြင်အားလုံးတနည်းတညွတ်တဲ့ဝိုင်းရက်တီမှာရရမယ်ဆိုတာကိုလည်းအားလုံးကလက်ခံလာပြီးဒီသမိုင်းဝင်အခိုက်အတန့်ကိုလက်မလွတ်တမ်းအမိအယစုပ်ကင်သွားမှဖြစ်မယ်လို့လည်းဆိုပါတယ်။စီအေးကာလာအစကတည်းကနေတိုးမဝင်ပဲစစ်ရေးကြားနေအဖြစ်တောက်လျှောက်ရက်တီလာခဲ့တဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာယူကရိန်းကိုရုရှားကျူးကျော်လာမှုကြောင့်စိုးရိမ်ကြီးပြီးနောက်ဆုံးသမိုင်းဝင်ရက်တီချက်ပြောင်းသွားရတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမေလ19ရက်နေ့ကစပြီးအာရှနှစ်နိုင်ငံ6ရက်တာခီးသွားနေပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာအရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့2ရက်ကြာထိပ်သီးအစည်းအဝေးပွဲကျင်းပပြီးရက်ပိုင်းအတွင်းမှာပဲသမ္မတဘိုင်ဒန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုတွားရောက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာဒေသကြီးနှစ်ခုရဲ့အရေးကိုတပြိုင်နက်တည်းကင်တွယ်နိုင်ကြောင်းပြတာဖြစ်ပြီးယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုအာရုံစိုက်လှုံ့ဆော်နေပေမဲ့သမ္မတဘိုင်ဒန်အစိုးရဟာအာရှပစိဖိတ်ဒေသဟာအရေးပါတဲ့ဒေတာဖြစ်တဲ့ဆိုတာကိုဒီခီးစင်ကပြသလိုက်တာလည်းဖြစ်ပါတယ်။ သမ္မတဘိုင်ဒန်ဟာပထမခီးတစ်ထောက်အဖြစ်တောင်ကိုရီးယားနိုင်ငံကိုဝင်ရောက်ပြီးတောင်ကိုရီးယားသမ္မတတဲ့ယွန်းဆုပ်ယွန်းနဲ့တွေ့ဆုံပါတယ်ဂျပန်နိုင်ငံမှာတော့ဝင်ကြီးချုပ်ဖူမီယိုခီရှိတာနဲ့တွေ့ဆုံတာအပြင်အိန္ဒိယနဲ့ဩစတြေးလျဝင်ကြီးချုပ်တို့ပါပါဝင်မဲ့ခွတ်သုံးနိုင်ငံမဟာမိတ်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေတာရင်းတရုတ်ရဲ့ဩဇာအာဏာကိုချိန်ခွင်ရှာနှိမ့်နိုင်ဖို့ကုန်သွယ်ရေးကိုဗစ်ကပ်ဘေးထိန်းချုပ်ထားနိုင်ရင်မြောက်ကိုရီးယားနျူကလ িয়ার အရေးတို့ကဒီခီးစင်မှာဦးစားပေးဆွေးနွေးတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဧပြီလကုန်ပိုင်းကလေးကကူးစက်များအိုမီခရွန်ကိုဗစ်မျိုးကွဲကူးစက်ပြန့်နှံ့တဲ့မြောက်ကိုရီးယားမှာကိုဗစ်သန္ဓေရလူနာအရေအတွက်တရှိန်ထိုးမြင့်တက်နေပေမဲ့ပြည်ပကကိုဗစ်ကာကွယ်ဆေးလူရန်မှုကိုညှင်းဆို့ထားပါတယ်။ပြည်တွင်းမှာဆေးဝါးနဲ့ပိုသက်ဆေးရည်အပူချိန်တိုင်းကိရိယာအပအဝင်လိုအပ်တဲ့ကျန်းမာရေးထောက်ကူပစ္စည်းတွေတိုးမြင့်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ကိုရီးယားအစိုးရသတင်းဌာန KCNA ကကြေညာရေးနေ့မေလ19ရက်နေ့ကကြေညာပါတယ်။ပြုံရမ်းမြို့တော်မှာတော့ကိုဗစ်ကူးစက်မှုထိန်းချုပ်ရေးလှုံ့ဆော်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကစစ်တပ်ဖွဲ့ကိုတာဝန်ထားပြီးစစ်တပ်ဖွဲ့ဝင်တွေကတန်တရာလူနာတွေကိုဆေးပေးဝေတဲ့ကိစ္စတွေကိုကြီးကြပ်ဆောင်ရွက်ပေးနေပါတယ်။စစ်ဖက်ဝင်တန်း 3,000 ကျော်ကယာနဲ့ချီတဲ့ဆေးဆိုင်တွေကို24နာရီဝန်ဆောင်မှုစနစ်နဲ့ဆေးဝါးတွေပေးပို့နေပါတယ်။တခြားမျိုးတွေနဲ့ပြည်နယ်တွေကဝေးလံခေါင်တည်တဲ့ဒေသတွေထိဆေးဝါးတွေထောက်ပံ့ပေးဖို့ကိုလည်းအကြီးအကဲအရာရှိတွေကိုတာဝန်ပေးထားပါဗျ။အခုလိုကိုဗစ်ကူးစက်လိုင်းပြင်းထန်နေပေမဲ့ကျန်းမာရေးဆောင်ရှားမှုအပိုင်းမလုံလောက်ဆေးဝါးနည်းပါတဲ့အပြင်ကာကွယ်ဆေးလည်းမရှိတာကြောင့်နိုင်ငံမှနေထိုင်တဲ့လူဦးရေ25သန်းအတွက်ဒီကရောဂါကူးစက်ပြန့်နှံ့မှုအနေအထားကထိမ့်သိမ့်မရအခြေအနေအထိရောက်ရှိဆိုးရွားသွားနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့ကသတိပေးထားပါဗျ။ဧပြီလကုန်ကကူးစက်ခဲ့တဲ့ဆိုတော့အိုမီခရွန်ကိုဗစ်မျိုးကွဲကူးစက်မှုကသတင်းသုံးပတ်အတွင်းတောက်ကြနဲ့မေလ20ရက်နေ့အထိဆိုရင်ယောဂါကူးစက်သူနှစ်သန်းဝန်းကျင်နဲ့သေဆုံးသူအယောက်60ကျော်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကီဂျွန်အန်ကယောဂါကူးစက်ပြန့်နှံ့မှုအတွက်တော့ဆေးဝါးဖြန့်ဖြူးရေးတာဝန်ရှိသူတွေကိုအပြစ်တင်ထားပြီးကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားပါတယ်ရှင်။
တပတ်အတွင်းထူးခြားတဲ့နိုင်ငံတကာသတင်းကောင်းနှုတ်ချက်အလိမ်မှပြပြသွားတာပါ။အခုတော့VOA ရဲ့စနေညနောက်ဆုံးရသတင်းအချင်းချက်ကိုကျွန်တော်ကပဲဆက်ပြပြပါမယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့သိန်းနဲ့ချီတဲ့ရင်ဂျာဒုက္ခသည်တွေနဲ့မြန်မာပြည်တွင်းကရင်ဂျာတွေအတွက်လူသားချင်းစာနာမှုနောက်ထပ်ယူရိုငွေ22သန်းကိုဥရောပကော်မရှင်ကထုတ်ပေးလိုက်တယ်လို့ EU ဥရောပသမဂ္ဂကထုတ်ပြန်လိုက်ပါတယ်။ဒီအကူအညီတွေဟာဒုက္ခသည်တွေရဲ့စားသောက်နေထိုင်မှု၊ကျန်းမာရေးစောင့်ရှောက်မှု၊ကာကွယ်ပေးမှုစတဲ့လူအပ်ချက်တွေအတွက်အသုံးပြုမှာဖြစ်တယ်လို့ဖော်ပြပါတယ်။ရွင်ကြဒုက္ခတဲ့အချက်တည်းဟာမမျှော်မှန်းနိုင်တဲ့အခြေအနေထိရောက်ရှိလာပြီးဒီအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရာနိုင်ငံတကာရဲ့ဝိုင်းဝန်းစုစည်းမှုအရေးကြီးနေတယ်လို့ဥရောပသမဂ္ဂရဲ့အချက်တည်းများကန့်ထွက်ဖြည့်ရှင်ရေးဆိုင်ရာကော်မရှင်နာမင်းကြီး Janice Lanasis ကပြောပါတယ်ခင်ဗျ။အရှဒေသအတွင်းမြောက်ကိုရီးယားရဲ့စီးရေးချင်းချောက်မှုတွေရှိနေချိန်မှာပဲ American နဲ့တောင်ကိုရီးယားခေါင်းဆောင်နှုတ်ကနှစ်နိုင်ငံကြားစီးရေးမြင့်တင်ဆောင်ရွက်ဖို့ကတိပြုလိုက်ကြပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေပါဝင်ဒေတာရင်းလုံခြုံရေးစင်ကာချက်တွေကိုနီးနီးကပ်ကပ်ပူတွက်ရင်ဆိုင်ဖြစ်ရှင်းသွားဖို့သမ္မတယွန်းနဲ့သဘောတူခဲ့တယ်လို့သမ္မတနှုတ်စီဝေးပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကဒီနေ့ပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆက်ကိုနျူကလ িয়ার ကင်းမဲ့စုံဖြစ်အပြီးဘက်ဆောင်ရည်လဲခေါင်းဆောင်နှုတ်ဂျိုးပန်းသွားမယ်လို့ဆိုပါတယ်ခင်ဗျ။ယူကရိန်းနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုမြို့ကိုသိမ်းလိုက်နိုင်ပြီလို့ရုရှားကကြေညာလိုက်ပါတယ်။မာရီယိုပိုမြို့ကတမ်မနီစိုက်ဝန်တစ်ခုကနေကျန်းမာရေးခုခံနေတဲ့ယူကရိန်းစစ်သားတွေလက်လက်ချပြီးတဲ့နောက်မရီယိုပိုတမျိုးလုံးကိုသိမ်းနိုင်ပြီလို့ရုရှားကကြေညာလိုက်တာပါရုရှားကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့မရီယိုပိုမြို့နယ်အဲ့ဒီကတမနီစစ်ရုံတွေကိုယူကရိန်းတို့လုံးဝလက်လွှတ်ရလိုက်လိုက်ရပြီလို့ကာကွယ်ဝန်ကြီးဆာဂေးရှွိုင်ဂူကသမ္မတပူတင်ကိုပြောခဲ့တယ်လို့ဆိုပါတယ်ခင်ဗျအခုစနေညသတင်းတွေကိုတော့ဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Shastan Mock နဲ့ TN Wang တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြပြပေးခဲ့တာပါ VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရယ်ကင်းဝေးပြီးလူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအိဆက်အနားယူနိုင်တဲ့ညတွေဖြစ်ကြပါစေခင်ဗျ
Thank you. This program has come to you from the Voice of America, Washington.